Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ခါနေပြီးတော့2018ခုနှစ်မလမေလ26ရက်စနေနေ့မနေ့ဖက်အစီအစဉ်လေးကိုလှိုင်းဒိုမီတာ24 40 51တို့ကနေစတင်ပြီးတော့ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းချိန်နဲ့တပြေးညီထုတ်လွှင့်နေပါတယ်ကျွန်တော်ကကြော်လွန်ပါခင်ဗျာအခုမနေ့ခင်းစီစဉ်လေးကိုတင်ဆက်ပေးပါပါ
မင်္ဂလာမနေ့ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါမြောက်ကိုရီးယားနဲ့ထိပ်သီးအစည်းအဝေးဟာငကိုစီစဉ်ထားတဲ့အချိန်ဖြစ်နိုင်ခြေရှိနေတော့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။စီမံရေးနဲ့ဗန္ဓာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်ဝင်းယာရုကနှုတ်ထွက်သွားပါပြီ။ဘောလုံးကလပ်အသင်းတွေရဲ့အကြီးအမားဆုံးပြိုင်ပွဲလို့ဆိုတဲ့ချန်ပီယံလိဂ်ဂိုးလူပွဲဖြစ်လီဗာပူးနဲ့ရီယယ်မက်ဒရစ်တို့အရှင်ပြိုင်ကစားကြတော့မှာဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ကောင်းပါခင်ဗျာ။အဲ့လိုသတင်းတွေအပြီးကြားမယ်အထက်မှာဆိုရင်တော့
ပုံမှန်ပြီးစိုးရိမ်စရာကောင်းတဲ့အချက်ကတော့ကျူးလွန်သူဟာထောင်လျှောက်ရက်တွေလူချင်းချမ်းသာကွေ့တင်တဲ့ထောင်ထဲမှာကိတ္တလာနေရပြီးပြန်လဲလွတ်လာတာဖြစ်ပါတယ်။ဒါကြောင့်မို့တိကျသောဥပဒေကိုပြင်ဆင်ပြဋ္ဌာန်းသင့်ပါတယ်
။မြန်မာနိုင်ငံမှာတက်ငယ်မရိမှုတွေတိုးများလာနေပြီးတော့ဒီမှုတွေနဲ့ဆိုင်တဲ့ဥပဒေတွေကလည်းအားနည်းနေတယ်ဆိုတဲ့အကြောင်းနောက်တစ်ခါရခိုင်ပြည်နယ်ကဟိန္ဒူတွေဆုလိုက်ပြုံလိုက်တတ်ခံခဲ့ရတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ကပြောသလိုသူတို့ရဲ့လက်ချက်မဟုတ်ပါဘူးလို့ ARSA ရိုညာချမ်းဖွဲ့ဘက်ကတုံ့ပြန်လိုက်တဲ့အကြောင်းတင်မာနေတဲ့အီရန်နဲ့အမေရိကန်ဆက်ဆံရေးမြောက်ကိုရီးယားနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲကဖြစ်မလို့လို့နဲ့ပြက်မလို့နဲ့ဖြစ်ဆိုတဲ့အခြေအနေကိုစိုက်နေတယ်ဆိုတဲ့အကြောင်းနဲ့အထူးစိတ်ဝင်စားစရာကောင်းတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှနားဆင်ကြအောင်ပါပါခင်ဗျာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုချော်သိန်းနဲ့မဆုမြတ်မလို့ကပြောကြပါလိမ့်မယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအရင်တုန်းကစီစဉ်ထားပြီးအများကမျှော်လင့်ထားတဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးအစည်းအဝေးဟာကဏ္ဍဦးစီစဉ်ထားတဲ့အတိုင်းဖြစ်နိုင်ခြေရှိနေတော့မယ်လို့တောက်ကြနေကပြောပါတယ်ဒီထိပ်သီးအစည်းအဝေးကိုဖျက်လိုက်တဲ့အကြောင်းဂျာတာဘီနေကခင်ဂျွန်စီကိုစာရေးအကြောင်းကြားလိုက်ပြီးတော့နောက်တည့်မှာပဲအခုလိုထပ်ပြောလာတာပါ။ဘာဖြစ်မယ်ဆိုတာကြည့်ကြတာပေါ့။စနေရနေ့တော့မှဖြစ်နိုင်ပါသေးတယ်လို့ဝါရှင်တန်မြို့တော်နီးကအမေရိကန်ရည်ဓာတ်အကယ်ဒမီမှာသင်တန်းသားအသစ်တွေကိုမိန့်ခွန်းပြောဖို့အင်ဖြူတော်ကနေမထွက်ခင်မှာပဲသမရထရမ်ကပြောသွားပါတယ်။ထိပ်သီးအစည်းအဝေးအတွက်အစီအစဉ်တွေပြန်လုပ်ဖို့ရည်ရွယ်ချက်နဲ့အမေရိကန်နဲ့မြောက်ကိုရီးယားတာဝန်ရှိသူတွေဆွေးနွေးပြောဆိုနေကြတယ်လို့လည်းသမရထရမ်ကပြောပါတယ်။သူတို့ကဒါကိုသိလို့ချင်ပါတယ်ကျွန်တော်တို့လည်းလုပ်ချင်ပါတယ်။ဘာဖြစ်မယ်ဆိုတာကျွန်တော်တို့ကြည့်ကြတာပေါ့လို့သမ္မတထရမ့်ကပြောပါလေ။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကလည်းသမ္မတထရမ့်ပြောစကားအတိုင်းပဲအမေရိကန်နဲ့မြောက်ကိုရီးယားကြားလက်ရှိဆက်လုပ်နေတဲ့ဆွေးနွေးမှုတွေကနေထိပ်သီးအစည်းအဝေးလုပ်ဖို့လမ်းကြောင်းပေါ်ပြန်ရောက်လာနိုင်ပါတယ်လို့တောက်ချန်လေးကသတင်းတော့တွေကိုပြောပါလေ
။ကနေဒါနိုင်ငံတိုရန်တိုမြို့ကအိန္ဒိယစားတောက်ဆန်တစ်ခုမှာလူ15ယောက်တန်ရာရခဲ့တဲ့အိမ်လုံဖောက်ခွဲရေးပစ္စည်းနဲ့ဖောက်ခွဲမှုမှာတာဝန်ရှိသူလို့တန်ရာရှိတဲ့အမျိုးသားညောင်ကိုရဲတွေကလိုက်လံရှာဖွေနေပါတယ်။ကလင်းငယ်တွေပါဝင်တဲ့မိသားစုနှစ်ခုပါတီပွဲလုပ်နေချိန်ကြာသာရင်းနေညာတော့ကစားတောက်ဆိုင်ထဲမှာဘုံကွဲခဲ့တာပါ။ဘွန်ဘေဘဲလ်စားတောက်ဆိုင်ထဲကိုခေါင်းဆောင်ပါတဲ့အင်ဂျီဝတ်ထားသူနှစ်ယောက်ဝင်လာပြီးတော့ပောက်ကွဲစီတဲ့ပစ္စည်းပစ်ချထွက်ပြေးသွားတယ်လို့ရဲကပြောပါတယ်။အကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှုဖြစ်ပုံမရပေမဲ့စုံစမ်းစစ်ဆေးသူတွေကမဟုတ်ဘူးလို့လည်းမတတ်မှတ်သေးဘူးလို့ဒေသဆိုင်ရာရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ပောက်ကွဲမှုကြောင့်၃ယောက်ဒဏ်ရာပြင်းထန်ပြီးတော့ကျန်သူတွေကတော့အသေးအဖွဲထိခိုက်ဒဏ်ရာရထားကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူအလုံးကလူကြီးတွေဖြစ်ကြပါတယ်။
အီရန်အနေနဲ့ပုံမှန်နိုင်ငံတစ်ခုလုံးနေကြတိုင်ပြုမှုလှုပ်ဆောင်ဖို့အမေရိကန်ကတောင်းဆိုတာကိုအီရန်ခေါင်းဆောင်တွေလက်ခံမယ်ဆိုရင်အမေရိကန်နိုင်ငံသားတွေအီရန်နိုင်ငံကိုသွားရောက်လည်ပတ်ကြမှာဖြစ်တယ်လို့မိတ်ဆွေနိုင်ငံတစ်ခုပြည်သက်မှတ်ဆက်ဆံပါလဲဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။ဒီတဲ့မှာအစောပိုင်းမှာသူဖွင့်ချပြောဆိုထားတဲ့အီရန်ဆိုင်ရာမဟာဗျူဟာသစ်ရဲ့ရည်ရွယ်ချက်ကအီရန်ခေါင်းဆောင်တွေအနေနဲ့ပုံမှန်ခေါင်းဆောင်တွေတို့ပြုမှုလှုပ်ဆောင်ကြဖို့ပဲဖြစ်တယ်လို့ VOA ပါရှန်ဘာသာဌာနနဲ့တရားတွေ့ဆိုမေးမြန်းခန်းမှာဝန်ကြီးပွန်ပေယိုကပြောသွားပါတယ်။ပုံမှန်ခေါင်းဆောင်တွေဟာသူတို့လူလူစီကနေလူရတာမျိုးမလုပ်ဘူးဒါမှမဟုတ်ဆီးရီးယားနဲ့ယီမန်လိုနေရာတွေမှာသူအစိုးရစွန့်စားလှုပ်ဆောင်မှုတွေအတွက်လူလူရဲ့ငွေကိုဖြုန်းတိတာမျိုးမလုပ်ဘူးလို့ဝန်ကြီးပွန်ပေးကပြောပါတယ်ဒီတွေးဆဝင်မြန်ခန်းတွေကကောက်နှုတ်တင်ပြထားတဲ့သတင်းတွေကိုသတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာ2014ခုနှစ်ကပြတ်ကျခဲ့တဲ့မလေးရှားလေကြောင်းလိုင်းလေယာဉ်အမှတ် MH17 ဟာရုရှားစစ်တပ်ကပေးတဲ့ဒုံးကျည်ကြောင့်ပြတ်ကျခဲ့တယ်ဆိုတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့တွေးရှိချက်ကိုသမ္မတဗလာဒီမီယာပူတင်ကပယ်ချခဲ့ပါတယ်သူအနေနဲ့တွေးရှိချက်အစီရင်ခံစာကိုမဖတ်ရသေးပေမဲ့မဟုတ်မှန်ဘူးလို့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့စင်ပီတာစဘတ်မြို့မှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်စုံစမ်းမှုထဲမှာရုရှားကိုပေးမပါတဲ့အပေါ်လဲသူကဝေဖန်ခဲ့ပါတယ်ခရီးသည်300နီးပါးသေဆုံးခဲ့တဲ့လေယာဉ်ပြတ်ကျခဲ့တာဟာရုရှားနိုင်ငံခါစ်မြို့မှာရှိတဲ့အမှတ်53လေယာဉ်ဖြတ်တက်မကလာတဲ့ဘုတ်အမျိုးအစားဒုံးကျည်ပြစ်ချခံရတာလို့6နိုင်ငံပါဝင်တဲ့စုံစမ်းမှုကနေတွေ့ရှိခဲ့ပါတယ်။ရ ရုရှားအစိုးရလိုလားတဲ့သဘုံတွေထိမ့်ချုပ်ထားတဲ့ယူကရိန်းအရှေ့ပိုင်းကနေအဲ့ဒီဒုံးကျည်ဖြစ်ခဲ့တာဖြစ်ပါတယ်။မှန်ကန်တဲ့စုံစမ်းတွေးရှိမှုကိုရုရှားကအတိအမှတ်ပြုဖို့နိုင်ငံတကာကတိုက်တွန်းနေချိန်မှာသမ္မတပူတင်ကအခုလိုတုံ့ပြန်ခဲ့တာပါ။ဒတ်ရှ်ခရီးသည်193ယောက်သေဆုံးသွားခဲ့တဲ့လေယာဉ်ပျက်ကျမှုနဲ့ပတ်သက်လို့ရုရှားနိုင်ငံတာဝန်ရှိပြီးတော့ရောကြီးပေးဖို့တောင်းဆိုမယ်လို့ Netherlands အစိုးရကရုရှားအစိုးရကိုတောက်ဆာနေကတရားဝင်အကြောင်းကြားခဲ့ပါတယ်။ Australia နိုင်ငံကလည်းအလားတူဥပဒေကြောင့်ကနေဆောင်ရွက်မယ်လို့ Netherlands အနာပိုင်တွေကပြောပါတယ်။ရုရှားနိုင်ငံအနေနဲ့တာဝန်ယူဖို့နဲ့အပြစ်ရှိသူတွေကိုအပြစ်ပေးနိုင်ရေးအပြစ်အဝပူးပေါင်းဆောင်ရွက်ဖို့ American, Britain, ဥရောပသမ္မဂနဲ့ NATO စစ်မဟာမိတ်အဖွဲ့တို့ကရုရှားကိုတောင်းဆိုထားပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
။ဒီကနေ့စနေနေ့ဖက်တင်မြောက်ကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဌာနဝန်ကြီးဦးကျော်ဝင်းကိုသူရဲ့သဘောဆန္ဒလျောက်ယာရုကနေနှုတ်ထုတ်ခွင့်ပြုလိုက်တဲ့အကြောင်းသမ္မတဦးဝင်းမြင့်လက်မှတ်ရေးထိုးပြီးတောက်ကြံလေးကထုတ်ပြန်တဲ့အမိန့်ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဝန်ကြီးဦးကျော်ဝင်းနဲ့တာဖြစ်သူတို့ကိုအာဂရိလိုက်ဆောင်မှုတပ်ဖြည့်ရေးကော်မရှင်နဲ့စာသုံးလုံးလို့တည်ကြတဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနတို့ကစုံစမ်းစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်နေတာရဲ့တော်ကြပါပြီ။ဦးကျော်ဝင်းနှုတ်ထွက်စာတင်ထားတဲ့ဆိုတဲ့သတင်းလွှဲကြေကြေပြန့်ပြန့်ထွက်ခဲ့ပေမဲ့သက်ဆိုင်ရာဝန်ကြီးဌာနတာဝန်ရှိသူတွေဘက်ကရောသမရယုံကပါအတည်ပြုတာမျိုးမရှိခဲ့ပါဘူး။အဲဒီနောက်အာရီလိုက်စားမှုတက်ဖြည့်ရေးကော်မရှင်ဥက္ကဋ္ဌကသူတို့ကော်မရှင်ကနေစုံလွှမ်းစစ်ဆေးနေတာမှန်ကန်ကြောင်းသတင်းတော့တွေကိုအတည်ပြုပြောဆိုပြီးနှစ်ရက်အကြာမှာပဲဝန်ကြီးဦးကျော်ဝင်းကိုနှုတ်ထွက်ခွင့်ပြုလိုက်တဲ့အမိန့်စာထွက်လာတာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးကြတဲ့ကဆိုရင်ဝန်ကြီးဦးကျော်ဝင်းဟာအာဂရီလိုက်စားမှုတန်တရားနဲ့စုံလွှမ်းစစ်ဆေးခံရတဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူဖြစ်ပါတယ်။ဒီမတိုင်ခင်မှာကော်မရှင်ကတရားဆွဲဆိုထားတဲ့ယာရုအမြင့်ဆုံးပုဂ္ဂိုလ်ကတော့အစားအစာနဲ့ဆေးဝါးကုကဲရေး FDA ဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ပါ။အခုဦးကျော်ဝင်းနှုတ်ထွက်သွားတာဟာကော်မရှင်ရဲ့စုံလွှမ်းစစ်ဆေးမှုကြောင့်လားတခြားအကြောင်းတစ်ခုကလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကတော့သူတို့စစ်ဆေးတာပြီးတဲ့လောက်ရှိနေပြီးမကြခင်မှာပဲတမဒားနဲ့လွှတ်တော်ဥက္ကဋ္ဌတွေစီကိုအစင်ကစားတင်မယ်လို့မေလ23ရက်နေ့ကသတင်းတော်တွေကိုပြောထားပါဗျ။အဲ့ဒီကော်မရှင်ရဲ့အစင်ကစားကိုတင်ပြီးသွားပြီလားဆိုတာကိုလည်းအတိအကျမသိရသေးပါဘူး။ NLD ပါတီဦးဆောင်တဲ့ဆိုရလက်ထက်မှာဒိုင်းပြည်စီဝါရေးတိတိတတ်တာပိုတိုးတက်လာတာမရှိသလိုနိုင်ငံသားယဉ်နေမှုနဲ့မှုတွေလည်းမျောလင့်ထားသလောက်ဝင်မလာဘူးဆိုတဲ့ဝေဖန်သံတွေကြဲကြဲလောင်လောင်ထွက်နေချိန်မှာပဲဒိုင်းပြည်စီဝါရေးတိုးတက်အောင်လုပ်တာမှာအဓိကအရေးပါတဲ့ဌာနတစ်ခုရဲ့ပြည်ထောင်စုဝန်ကြီးနှုတ်ထွက်သွားတာဖြစ်ပါတယ်။
ပါကစ္စတန်နိုင်ငံထဲမှာရှိတဲ့ American တန်တမန်တွေကောင်းကောင်းဆက်ဆံမခံရဘူးလို့ America ရဲ့ပြောကြားချက်ကိုပါကစ္စတန်ဘက်ကပယ်ချခဲ့ပါတယ်။ American တန်ယုံကောင်စစ်ယုံအပါအဝင်ပါကစ္စတန်မှာတာဝန်ထမ်းနေတဲ့ American တန်တမန်တွေဟာစိုးစိုးဝါးဝါဆက်ဆံခံနေရတယ်လို့နိုင်ငံသားရေးဝန်ကြီး Mike Pompeo ကအထက်လွှတ်တော်မှာပုတ်ထုံးလေးကလုပ်ခဲ့တဲ့ကြားနာပွဲအတွင်းပြောကြားခဲ့တာပါ။ဒီပြောကြားချက်ကိုပါကစ္စတန်နိုင်ငံသားရေးဌာနပြောခွင့်ရသူ Mohammed Faisal ကညင်းဆိုပါတယ်။ American တန်တမန်တွေအပေါ်ဆက်ဆံရေးနဲ့ပတ်သက်လို့ဖြေရှင်းဖို့လှုံ့ထုံးလုံနည်းတွေတတ်မှတ်ခဲ့ပြီးတဲ့နောက် American ဘက်ကတိတိကျကျတိုင်ကြားမှုတစုံတရာမရဘူးလို့သူကပြောပါတယ်။ American ပြည်ထောင်စုမှာတာဝန်ထမ်းနေတဲ့ပါကစ္စတန်တန်တမန်တွေအနေနဲ့သူတို့တာဝန်ကြားရကနေကီလိုမီတာ40အကျော်အဝေးကိုသွားမယ်ဆိုရင်ကြိုတင်ခွင့်ပြုချက်ယူရမယ်လို့ American အစိုးရကအမိန့်ထုတ်ထားပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့ပါကစ္စတန်ကလည်း American တန်တမန်တွေအပေါ်အလားတူကန့်သတ်ချက်တွေထားချမှတ်ခဲ့ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်လို့နှစ်နိုင်ငံကြားအဖူးအထည်ဖြစ်နေတဲ့ဆက်ဆံရေးဟာအခုတန်တမန်ရေးကြောင့်ပိုပြီးတော့ယိုယွင်းလာနေပုံရပါတယ်။
ဒီမှာဆန်တော်ချင်းတင်းကုနေမဲ့လင်ယာကြီးတနာရီ15မိနစ်မှာဥရောပထိပ်သီးအသင်းဖြစ်တဲ့ Liverpool နဲ့ Real Madrid တို့2018ခုနှစ် UEFA Champions League ဘောလုံးပွဲကိုယူကရိန်းနိုင်ငံ Kiev မြို့မှာရှင်ပိုင်ကစားကြမှာဖြစ်ပါတယ်။နှစ်သင်းစလုံးဟာအတွေ့အကြုံရင့်ကျက်တဲ့အသင်းကြီးတွေဖြစ်ကြတာကြောင့်ဒီပွဲဟာအကျိတ်နဲ့ဖြစ်မယ်လို့အကစားကလောင်ရှင်အများပြားကသုံးသပ်ပါတယ်။နှစ်သင်းစလုံးမှာတိုက်စစ်မှုကောင်းတွေနဲ့တခြားဝါရင်ကစားသမားတွေရှိနေကြတာကြောင့်လည်းဒီဘောလုံးပွဲဟာတသင်းသင်းကတစ်ဖက်သက်အသာစီးနဲ့တိုက်စစ်ဆင်ကစားနိုင်မယ့်အနေအထားမျိုးတော့မရှိပါဘူး။Champions League အစဉ်လာရကြည့်မယ်ဆိုရင်တော့ Real Madrid အသင်းက Liverpool အသင်းနဲ့အောင်မြင်မှုပိုရထားပါတယ်။ Liverpool ကို12ချိန်ရတာဘူးရဲ့ Real အသင်းကလက်ရှိမှာလဲ Champion ဖြစ်ပြီးဒီတစ်ချိန်ထပ်ဖို့ဆိုရင်တော့ Champion Plus ကို3ချိန်စတဲ့အနိုင်ရတဲ့ပထမဆုံးအသင်းဖြစ်လာပါမယ်။ Liverpool ကတော့ Champions League Plus ကို5ချိန်ရဘူးပြီးအခုတစ်ချိန်ဟာ6ချိန်မြောက် Plus အတွက်ရှင်ပြန်ရမှာဖြစ်ပါတယ်ခင်ဗျာ။
ဟာဝိုင်ကျွန်းပေါ်ကကီလာဝေယာမီးတောင်ကနေပြီးတော့တတိယကြိမ်ထပ်ထွက်နေတဲ့ချော်ရီတွေဟာပစိဖိတ်သပုတ်တရာဘက်ကိုစီးဆင်းသွားနေပါတယ်။ချော်ရီခဲတွေကွဲအပ်နေတဲ့လမ်းတွေကြောင့်မီးတောင်ရှီယာနားတစ်ဝိုက်နေထိုင်ကြသူတွေဘေးလွတ်ရာမသွားနိုင်ရင်ကူညီကယ်ဆယ်နိုင်ဖို့အတွက်အမေရိကန်စစ်တပ်ရဟတ်ယာဉ်တွေကအသင့်အနေထားရှိနေကြပါတယ်။ဟာဝိုင်ရဲ့ကျွန်းတစ်ခုဖြစ်တဲ့ Big Island ကျွန်းပေါ်ကကီလာဝေယာမီးတောင်ပောက်ကွဲပြီးတော့ချော်ရီတွေထွက်နေတာသတင်းသုံးပတ်ရှိနေပြီးမို့အဆောက်အဦးနဲ့ အိမ်ဓာစင်ပေါင်းများစွာပျက်စီးဆုံးရှုံးနေပါတယ်။ကျွန်းရဲ့အရှေ့ဘက်မှာလည်း30ကီလိုမီတာနီးပါးရှိတဲ့မြေကွဲအပ်မှုတွေဖြစ်နေပါတယ်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိတဲ့မတ်ဆုမြတ်မို့လို့ကြီးညာခဲ့တာပါ VO ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေပြီးတော့အခုနားဆင်နေရတယ်လို့ internet ဆာမျက်နှာဖြစ်တဲ့ burmese@voanews.com နဲ့ facebook ဆာမျက်နှာတွေမှာလည်းအတန်လွှင့်ချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါတော့မယ်အမေရိကန်နဲ့အီရန်မြောက်ကိုရီးယားဆက်ဆံရေးနောက်ဆုံးအခြေအနေတွေကိုခဏနေကြရင်နားဆင်ရမှာပါလော့စယ်တော်မြန်မာပြည်တွင်းသတင်းတွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံတဝမ်းမှာတက်ငင်မရိမှုတွေမကြာခဏဆိုသလိုဖြစ်နေပြီးတော့ဥပဒေအရပြစ်ဒဏ်ပေးတဲ့နေရာမှာလည်းအားနည်းချက်တွေရှိနေလို့ပြင်းစင်ပြောင်းလဲတဲ့အကြောင်းပြည်သူ့လွတ်တော်မှာတောက်ကြနေကဆွေးနွေးခဲ့ပါတယ်နစ်နာခဲ့ကြတဲ့ကလေးတငယ်တွေရဲ့အသက်အပိုင်းချလိုက်ရေးယူနိုင်တဲ့ထိရောက်တဲ့ဥပဒေသစ်တစ်ခုပြတ်ထန်းနိုင်ဖို့လိုအပ်နေသေးတယ်ဆိုတဲ့အဆိုတင်သွင်းခဲ့တဲ့လွတ်တော်ကိုယ်စားလှယ်တွေကထောက်ပြခဲ့ပါတယ်နောက်ပြီးတော့တေးတန်ပေးတဲ့ကိစ္စမှာလည်းလူခွင့်လှရှားသူတွေအကြားမှာအမြင်သဘောတွေကွဲနေကြပါလေဒီအကြောင်းကိုရန်ကုန်က VOA မြန်မာပိုင်းသတင်းတော်ကိုဇော်ထက်တင်ပြမှာပါခင်ဗျာ
2008ခြေကံဥပဒေပုံမှန် 32 ပုံမှန်ခွဲကာကြီမှာမိခင်နဲ့ကလေးတငယ်တွေကိုကာဝယ်စောင့်ရှောက်ပေးရမယ်လို့ဆိုထားပေမဲ့ကလေးတငယ်တွေနဲ့ပတ်သက်ပြီးအကာအကွယ်ပေးရဥပဒေတွေအားနည်းနေသေးရကြောင်းပြင်ဆင်ပြောင်းလဲတဲ့တယ်လို့ဒီနေ့ပြည်သူ့လွှတ်တော်မှာဒီကိစ္စနဲ့ပတ်သက်ပြီးမရန်ကုန်မြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်မေဝင်းမြင့်ကပြောလိုက်ပါတယ
်တငယ်ပတိကျူးလွန်သူများကိုပြင်းပြင်းထန်ထန်ထိထိရောက်အပြစ်ယူရည်ရွယ်ပြည့်ပေးဖို့နဲ့တချို့လူတွေတေးတာထိပြည့်ပေးဖို့တောက်ဆုံထုတ်ရှာပြများကိုတွေးရှိလာရပါတယ်။အသက်12နှစ်သို့မဟုတ်14နှစ်အထက်ပေါ်ကျူးလွန်တဲ့တက်ငယ်ပတိမှုများကိုချမှတ်တဲ့ကြီးစင်းသောပြစ်ဒဏ်မှုကိုလေးလာမယ်ဆိုရင်လည်းတေးတာဖြစ်သတ်မှတ်ထားတဲ့နိုင်ငံအနည်းငယ်ရှိပါရဲ့။အများစုကတော့ထောင်ဒဏ်သက်သက်ကျုံပြစ်ဒဏ်ချမှတ်ပြီးလွတ်ရက်လျှော့ရက်ခံစားခွင့်လုံးဝမရှိဆိုတဲ့ပြစ်ဒဏ်မှုကိုချမှတ်တာတွေ့ရပါရဲ့။မြန်မာနိုင်ငံရဲ့ဥပဒေမှာတော့အခုတော့အသက်ပိုင်းကြဖို့မူတည်ပြီးချမှတ်တဲ့ပြည်ထောင်မျိုးတိတိကျကျပြဋ္ဌာန်းတာမရှိသေးပါဘူးရှင်။ပုံမူကြီးစိုးရိမ်စရာကောင်းတဲ့အချက်ကတော့ကျူးလွန်သူဟာထောင်လျှော့ရက်တွေလူချင်းချမ်းသာကွေ့တင်တဲ့ထောင်ထဲမှာခိတ္တသာနေရပြီးပြန်လည်လွတ်လာတာဖြစ်ပါတယ်။ဒါကြောင့်မို့တိကျသောဥပဒေမျိုးကိုပြင်ဆင်ပြဋ္ဌာန်းတင်ပါတယ
်။လက်ရှိကျင့်သုံးနေဆဲဖြစ်တဲ့ပြည်မှုဆိုင်ရာဥပဒေတွေဟာခိနဲ့မလျော့ကံပဲပြည်မှုနဲ့ပြည်တံမမျှတတာတွေကြောင့်ကလေးတငယ်တွေအတွက်လွတ်တော်မှာအထူးဥပဒေတရပြဋ္ဌာန်းပြီးရေးယူရာကိုတချို့ကလိုလားကြတာဖြစ်ပါတယ်။အများစုဝေဖန်ထောက်ပြနေတဲ့ပြည်မှုဥပဒေ386နဲ့ပတ်သက်ပြီးပြည်အောင်စုတရားလွှတ်တော်ချုပ်တရားသူကြီးဦးသာထေကဒီနေ့လွှတ်တော်မှာအခုလိုပြန်ရှင်းလင်းသွားပါတယ
်။မရေမှုနဲ့ဆက်လျင်းပြီးရာသီကြီးပုံမှန်386ရာပြည်မှုကျူးလွန်တဲ့တရားခံကိုထောင်ဒဏ်20တိဖြစ်စေ10တိထောင်ဒဏ်2မျိုးဖြစ်စေချမှတ်ရမယ်အပြင်ဝေဒါလည်းချမှတ်နိုင်ပါတယ်။သို့တော်တရားခံကရေရောမရောသေးသူကလေးတငယ်ကိုဖြစ်စေရေရောပြည်သူကိုဖြစ်စေမရေမှုပြုကျင့်ပြီးရင်းမရေမှုပြုကျင့်ခံရသူတပ်ဖြတ်ခဲ့ကြောင်းပေါ်ပေါက်ပါကရင်တရခံကိုတရားရုံးကရာသကြီးပုံမှန်3နှစ်တိကအရာတေတာမအပအခြားပြစ်ဒဏ်ချမှတ်နိုင်ခြင်းမရှိသဖြင့်တေတာကိုမလွဲမသွေချမှတ်မှာဖြစ်ပါတယ
်။ကလေးတငယ်မရိမှုကရန်ကုန်ပဲခူးတိုင်းနဲ့အေရော်ဒီတိုင်းမှာအများဆုံးဖြစ်နေတာပါ။ဥပဒေကျိုးဆောင်အဖွဲ့ဖြစ်တဲ့တမာရီဖောင်ဒေးရှင်းကကောက်ယူရစင်းအတိုင်းဆိုရင်2008ကနေ2017အထိတနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်ပွားတဲ့တငယ်မရိမှုက800ကျော်ရှိပါတယ်။တငယ်မရိမှုတွေကိုတေတာအပြစ်ပေးရတဲ့ပတ်သက်ပြီးအမြင်အမျိုးမျိုးလည်းရှိနေပါတယ်။ရှားသတ္တကြီးပုံမှန်386မှာမရိမှုနဲ့ပတ်သက်ပြီးပြုပင်ပြောင်းလဲဖို့လွှတ်တော်မှာအကြံပြုပြောကြားခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါကင်စောဝေကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။တချို့တွေထောက်ပြတာကတော့သေတယ်မလို့ပေါ့နော်ဒီ20တွေရှားလို့ရတယ်ပေါ့အဲ့လိုပြောတာအဲကျွန်မတယောက်တည်းအမြင်ဆိုရင်တော့ကျွန်မသေတယ်မှုပဲပေးစီခြင်းတယ်။ဘာလဲဆိုတော့ဟိုအခုကနော်ထောင်နဲ့20ကျတယ်။နောက်လုံကြီးချင်းစာကွင်းတွေမှာပါလာတဲ့အဆင်းတွေကိုတွေးရတယ်ပေါ့နော်အဲ့တော့ကြောင့်အမြင်ချင်းတွေကတော့မတူဘူးတချို့ကတော့လူအခွင့်ရေးပေါ့လေကျွန်မအနေနဲ့တော့ပေးခြင်းများပေးလိုက်ခြင်းအဖြစ်ပေါ့နော်ဒီမဒိမှုတွေများနည်းနည်းများရောကြသွားမလားဆိုတော့စိတ်ကူးလေးလည်းရှိပါတယ
်တငယ်မရိမှုပပျောက်ဖို့ဆုတ်ရှားဆောင်ရွက်ခဲ့တဲ့စာရေးဆရာညီပူလေးကတော့မရိမှုဖြစ်ရတဲ့အကြောင်းရင်းကိုရှာပြီးဖြေရှင်းသင့်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်အဲ့ဒီအမှုတွေရောကြအောင်ပပျောက်အောင်မရှိအောင်ဘလို့ကုမတုံးပြောရင်အထည်ညာဆိုင်ရဲ့ပေါ့ပညာတပ်မှုတွေစီးပွားရေးကောင်းမှုတွေချမ်းသာအုံလုံးမှုတွေဒီဟာတွေတက်ကိုရွှေ့တဲ့အရွေကိုရွှေ့ရပါဗျာတေးတံပိလက်လို့ထောက်သွားမှာမဟုတ်ဘူးဗျာတချို့ပြမှုတွေကမူလဈေးမြကိုပဲရှာပြီးကုရမှာထွက်လာတဲ့အတိုင်းခက်ကိုလိုက်ခုတ်နေရင်နောက်ထပ်အညွတ်ထက်တွေ့မှာပဲဒီလိုမျိုးကျွန်တော်အယူဆတော့တေးတံပုံမှန်ထားတဲ့အယူဆအဲ့ဒီလိုယူဆပါလေဗျာ
1997မှာမြန်မာနိုင်ငံပါဝင်လက်မှတ်ရေးထိုးခဲ့တဲ့ကုလသမဂ္ဂညီလာခံသဘောတူစာချုပ်ဖြစ်တဲ့ကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေပုံမှန်ပိုက်34မှာလဲကလေးတငယ်
ကျွန်တော်တို့ရဲ့အားလုံးဒီလင်မှုကိစ္စဆိုင်ရာစောကညှဉ်းပန်းခြင်းကနေအကာအကွယ်ရပိုင်ခွင့်ရှိရလို့ပြောင်းထားပါတယ်ကိုစောထက်တပြကြတာပါခင်ဗျာဥက္ကာရိုးညာနဲ့ဆိုင်တဲ့တဲ့ရင်ကြားမှာပါရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာဟိန္ဒူဘာသာဝင်တွေအစုလိုက်ပြုံလိုက်တက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ AI လို့ခေါ်တဲ့နိုင်ငံတကာလူညင်းချမ်းသာခွင့်ဖွဲ့ကထုတ်ပ က်တည်ပြီးတော့အာဆာရဲ့တုံ့ပြန်ခြင်းဟာမြန်မာစစ်တပ်ကတုံ့ပြန်တယ်လို့ဖြစ်နေတယ်လို့ပြောလိုက်ပါတယ်ဒီအကြောင်းစုံစမ်းမေးမြန်းထားတဲ့မတ်အင်ဂျင်နိုင်အပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
AI လူခွင့်ရေးဖွဲ့ကြီးကတော့သူတို့ရဲ့အစဉ်ခန်းစားပေါ်အခိုင်အမာရက်တီကြောင်းနဲ့အာဆာအကြမ်းဖက်ဖွဲ့ရဲ့အခုလိုညှင်းဆို့တုံ့ပြန်ချက်ဟာမြန်မာစစ်တပ်လိုပဲတစ်ဖက်တည်းညှင်းဆို့တဲ့ပုံစံမျိုးဖြစ်နေကြောင်း AI အစဉ်ခန်းစားကိုပြုစုရေးသားခဲ့သူတဦးဖြစ်တဲ့ Matthew Wells က VOE ကိုပြောပါတယ
် Arsa's blanket denial today of the serious crimes that its fighters committed
ဒီကိုင်းပြည်နယ်မြောက်ပိုင်းမှာဟိန်းနုမျိုးသားအမျိုးသမီးနဲ့ကလေးတွေတပ်ဖြတ်ခဲ့တဲ့လုပ်ရက်နဲ့ပတ်သက်လို့ဒီကနေ့အာဆာရဲ့ညှင်းဆို့ချက်ဟာပြီးခဲ့တဲ့နှစ်အောက်တိုဘာ25ရက်ကစပြီးနောက်ပိုင်းရိုဟင်ဂျာတွေကိုနှိပ်စက်ညှဉ်းပန်းတပ်ဖြတ်ခံရမှုကိုမြန်မာစစ်တပ်ကညှင်းဆို့တယ်လို့မျိုးပုံစံတူနေတာကိုစိတ်မကောင်းဖြစ်ရပါတယ်။အခုချိန်မှာလိုအပ်နေတာကရခိုင်ပြည်နယ်မြောက်ပိုင်းမှာနှစ်ဖက်စလုံးကျူးလွန်တဲ့ရာဇဝတ်မှုပြစ်မှုတွေအတွက်တာဝန်ရှိသူအားလုံးကိုတရားစီရင်ပြီးအပြစ်ပေးအရေးယူနိုင်ဖို့လွတ်လပ်ပြီးယုံကြည်စိတ်ချရတဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့တွားရောက်စုံစမ်းခွင့်ပေးဖို့ဖြစ်ပါတယ်။
ဒါပေမဲ့မေလ25ရက်နေ့ရက်စွဲနဲ့အာဆာအကြမ်းဖက်အဖွဲ့ခေါင်းဆောင်အထာဦးလာရဲ့လက်မှတ်ရေးထိုးပြီးသူတို့ရဲ့ Twitter အကောင့်မှာထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာတော့ AI အစင်ခန်းစားပါအချက်တွေဟာမှန်ကန်မှုမရှိတဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ဖော်ပြထားပါတယ်။ Rohingya တွေကိုတိုက်ခိုက်မှုမရှိတဲ့ဟိန္ဒူတွေကို Rohingya တွေကတပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်မျိုးဟာကြိုးကြောင်းခိုင်လုံမှုမရှိဘူးလို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အာဆာအပေါ်ဆွဆွဲချက်တွေမှန်ကန်ကြောင်းတက်တည်ပြဖို့ AI အဖွဲ့အနေနဲ့သူတို့ရဲ့မျက်မြင်တက်တည်တွေအထောက်အထားအချက်လက်တွေကိုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တွေစီကလည်းတင်ပြခွင့်ပေးတင်ကြောင်းကြေညာချက်ကဆိုပါတယ်။ Matthew Wells ဟာ AI အစီရင်ခံစာအတွက်သူကိုယ်တိုင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံလုံးကိုတွားရောက်ပြီးမျက်မြင်တက်တည်တွေကိုတွေ့ဆုံမေးမြန်းခဲ့တာပါ။ဒါကြောင့်အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကိုရောတွေ့ဆုံမေးမြန်းခွင့်ရခဲ့ပါသလားဆိုတဲ့ VOA ရဲ့အမေကတော့သူကအခုလိုတုံ့ပြန်ခဲ့ပါတယ်။
We have several times sought to interview
အဆောက်အဦနဲ့တိုက်ရိုက်တွေ့ဆုံမေးမြန်းနိုင်ဖို့ကျွန်တော်တို့အချိန်များစွာကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိကျွန်တော်တို့ကိုတုံ့ပြန်ဖြေဆိုခြင်းမရှိသေးပါဘူး။ကျွန်တော်တို့ရဲ့တွေ့ရှိချက်ကိုလည်းသူတို့စီတိုက်ရိုက်ပို့ပေးဖို့အစီအစဉ်ရှိနေပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်ပတ်လုံးမှာရှိတဲ့ကျွန်တော်တို့ပြုစုခဲ့တဲ့အချက်လက်တွေအရခမောင်းစိတ်ရွာကိုဝင်ပြီးဝိုင်းတာဟိန်းသူတွေကိုစုလိုက်ပြုံလိုက်တပ်ဖြတ်တာမျိုးသမီးတွေဘင်္ဂလားဒေ့ရှ်ဘက်ပြန်ပြီးဆွဲသွားတာစတဲ့ပြစ်မှုကျိုးလွန်မှုတွေမှာအာဆာတိုက်ခိုက်ရေးသမားတွေမှာတာဝန်ရှိနေတယ်ဆိုတာရှင်းရှင်းလင်းလင်းဖော်ပြနေတာပ
ါပြီးခဲ့တဲ့နှစ်ဩဂုတ်လ25ရက်နေ့ကမောင်းတော်ဒေသမှာရှိတဲ့လုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်အဲ့ဒီနေ့မှာပဲခမောင်းစိတ်ဆိုတဲ့ဟိန္ဒူဘာသာဝင်အများစုနေထိုင်တဲ့ရွာကိုဝင်ရောက်ပြီးအမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်း100နီးပါးကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တယ်လို့AI အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားတာပါအခုလို AI အဖွဲ့ကြီးရဲ့အစီရင်ခံစာဖော်ထုတ်ချက်တွေကိုကြိုဆိုကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းမေလ24ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တယ်လို့မြမအစိုးရပိုင်သတင်းဌာနတွေမှာလည်း AI အစီရင်ခံစာသတင်းတွေကိုအကျယ်တဝင့်ဖော်ပြခဲ့ပါတယ်ဒါနဲ့ပတ်သက်လို့ AI အဖွဲ့ရဲ့အမြင်ဘယ်လိုရှိပါသလဲလို့ Matthew Wells ကိုမေးကြည့်တော့
The Myanmar authorities' response to our reports on the Hindu massacre has been incredibly disingenuous.
ဟိန္ဒူတွေစုလိုက်ပြုံလိုက်တပ်ပြတ်ခံရမှု AI ရဲ့အစီရင်ခံစာပေါ်မြန်မာအာဏာပိုင်တွေဘက်ကတုံ့ပြန်ချက်ဟာလုံးဝမယိုးသားပါဘူး။အဓိကချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းဝင်ရောက်စုံစမ်းခွင့်ကိုမြန်မာအာဏာပိုင်တွေကပိတ်ပင်ထားခဲ့တာပါ။အဲဒါကြောင့်လဲဟိန္ဒူတွေစုလိုက်ပြုံလိုက်တပ်ခံရမှုကိုစုံစမ်းစစ်ဆေးတဲ့အခါမှာကျွန်တော်တို့အလုံးကိုခက်ခဲခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဘာတွေဖြစ်ခဲ့သလဲဆိုတဲ့အဖြစ်အပျက်အားလုံးအတွက်အမှန်တရားကိုအာဏာပိုင်တွေဘက်ကလိုလားတယ်ဆိုရင်သူတို့အနေနဲ့ AI အပါအဝင်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့စားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့တွေကိုဝင်ရောက်ခွင့်ပြုရမှာဖြစ်ပါတယ
်။2019ခုနှစ်ဩဂုတ်လနောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့အင်အားသုံးနယ်မြေရှင်းလင်းမှုကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးရှိခဲ့တာပါ။ဒီအခြေအနေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ကုလသမဂ္ဂကခေါ်ဝေါ်ခဲ့ပေမယ့်မြန်မာအစိုးရကတော့ငြင်းပယ်ထားပါတယ်ရှင်
။မယ်ညင်ကျူးတင်ပါတယ်ခင်ဗျာ။ အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့အဆိုပြုချက်အသစ်ဟာငိုရှိထားတဲ့သဘောတူညီချက်ထက်ပိုကျယ်ပြန့်ပြီးတော့ရွေချက်လဲကွာခြားတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ် VOA Persian ဌာနညွှန်ကြားမှုစာတရာဆိုင်နဲ့ကြာတာရင်းတွေကတွေ့ဆုံမေးမြန်းခန်းမှာပြောခဲ့တာပါအဲ့ဒီတွေ့ဆုံမေးမြန်းခန်းတွေကကောက်နှုတ်ပြီးကိုကျော်သိန်းကဖြောပြပါလိမ့်မယ
်အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာမေလ20ရက်နေ့ကဝါရှင်တန်ခြေဆိုင် Heritage Foundation မှာအီရန်ဆိုင်ရာမဟာဗျူဟာသစ်ဆိုတာကိုခြားပြပြောဆိုပြီးအဲ့ဒီအထက်မှာတောင်းဆိုချက်12ချက်ပါဝင်ပါတယ်။2025ခုနှစ်ကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားချုပ်ဆိုထားတဲ့နျူကလ িয়ার ရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ပြီးတဲ့နောက်ချပြလာတဲ့ဒီမဟာဗျူဟာသစ်ဟာအရင်သဘောတူညီချက်နဲ့တိတ်ကိုကွာခြားတယ်လို့ဝန်ကြီးပွန်ပေးကိုကပြောပါတယ်။ပထမသဘောတူညီချက်ကတိတ်ကိုကျင်းမြောင်းပြီးအီရန်ကနေဖြစ်လာတဲ့ချင်းချောင်းမှုကအဲ့ဒီထက်အများကြီးပိုကြီးမားတယ်လို့လည်းဆိုပါတယ်။မဟာဗျူဟာသစ်မှာသူချပြထားတဲ့အချက်12ချက်ဟာတကယ်ကိုတိုက်ရိုက်လက်တွေ့ကြတဲ့ကိစ္စတွေဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ
် These 12 things that I listed are all pretty straightforward. We're not asking a lot from the Iranian leadership.
ဒီကောင်ဆောင်ပိုင်းစီကနေကျွန်တော်တို့အများကြီးတောင်းဆိုနေတာမဟုတ်ဘဲပုံမှန်ကောင်ဆောင်တွေလို့ပြုမှုလှုပ်ဆောင်ဖို့ပဲဖြစ်ပါတယ်ကိုလူလူစီကလူယူတာမျိုးမလုပ်ပါနဲ့လူလူရဲ့ပတ်စံကိုဖြုံတီးပြီးစီးရီးယားရီမင်လက်ဘဒွန်နဲ့အီရတ်တို့မှာဝင်ပတ်သက်နေတာတွေမလုပ်ပါနဲ့စတာတွေပါပဲလူလူကိုဦးဆောင်ပါမဟာနိုင်ငံကြီးတစ်ခုဖြစ်အောင်တိဆောက်ပါဒီလိုဖြစ်ဖို့အတွက်ကိုယ်မှာရှိနေတဲ့ရင်းမြစ်တွေကိုအသုံးပြုပါဆိုတာပါပဲဒါကိုပဲကျွန်တော်တို့ရှင်းရှင်းလေးပြောနေတာပါအ
ီရန်မှာဆိုးရွားဆန့်ကျင်ရေးဆန္ဒပြပွဲတွေလက်ရှိဖြစ်နေပြီးဆန္ဒပြသူတွေကိုအမေရိကန်ကထောက်ခံနိုင်ပါသလားဆိုတဲ့မေးခွန်းကိုတော့ဝန်ကြီးပွန်ပေယိုကစိတ်သက်ပိုင်းအရတေချာပေါက်ထောက်ခံမှုပေးနိုင်ပါတယ်လို့ပဲဖြေသွားပါတယ
် We can certainly provide moral support importantly this the Iranian people will make these decisions
ရေးကြီးတာကဒီဆုံးဖြတ်ချက်တွေကိုအီရန်လူလူကသူတို့ကိုယ်တိုင်အတွက်ဆုံးဖြတ်ကြရမှာဖြစ်တယ်ဆိုတာပါပဲလာနေချီဆန္ဒပြပွဲတွေဖြစ်နေပြီးတချို့ကတိတ်သေးပြီးတော့တချို့ကတိတ်ကြီးပါတယ်ဒီဆန္ဒပြပွဲတွေမှာပြီးခဲ့တဲ့သတင်းပတ်ကကျွန်တော်ချပြပြောဆိုတာနဲ့တော်လေးကိုကိုက်ညီပါတယ်ဒါအစိုးရကိုအပြောင်းလဲလုပ်ဖို့မဟုတ်ပါဘူးအီရန်ခေါင်းဆောင်ပိုင်းရဲ့ပြုမှုလှုပ်ဆောင်ပုံကိုအီရန်လူလူတကယ်တမ်းဖြစ်စေခြင်းတဲ့အတိုင်းပြောင်းလဲပြစ်ဖို့ပဲဖြစ်ပါတယ်
အမေရိကန်အစိုးရရဲ့ညီမှန်းချက်မှာအီရန်အစိုးရကိုဖြုတ်ချဖို့မဟုတ်ဘူးဆိုတာကိုလည်းဝန်ကြီးပွန်ပေယိုကအခိုင်အမာထပ်ပြောသွားပါတယ်အီရန်နိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေဆက်ရှိနေဆဲဖြစ်ပြီးအဲ့ဒီအထက်မှာအထင်ရှားဆုံးကတော့လွန်ခဲ့တဲ့17နှစ်ကျော်ကအီရန်မှာပျောက်ဆုံးသွားတဲ့ Bob Levinson ပါသူဟာ2009ခုနှစ်မတ်လကအီရန်နိုင်ငံ Kishchon ပေါ်မှာပျောက်ဆုံးသွားတာဖြစ်ပြီးအီရန်အစိုးရကတော့သူတို့ဖမ်းထားတာမဟုတ်ဘူးလို့ထပ်ခါတလဲလဲညင်းထားပါတယ်ဒါပေမဲ့လည်းအမေရိကန်တာဝန်ရှိသူတွေကတော့အီရန်ဟာမစ္စတာလီဗင်ဆန်ကိုအပေးအယူလုပ်တဲ့နေရာမှာအုံချဖို့အတွက်ဖမ်းထားတာလို့ယူဆကြပါတယ်။မစ္စတာလီဗင်ဆန်ပျောက်ဆုံးနေတဲ့အကြောင်းကိုသူကောင်းကောင်းသိပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ
်။ I pray for his safe return and our team works for it every day. As for the other Americans, we hope
သူပြန်လွတ်လာဖို့ကျွန်တော်တို့ဆုတောင်းပြီးအဲ့လိုဖြစ်လာအောင်ကျွန်တော်တို့နေ့စဉ်လှုပ်ဆောင်နေပါတယ်။တခြားအမေရိကန်နိုင်ငံသားတွေနဲ့ပတ်သက်လို့လည်း Mr. Rouhani, Mr. Zarif, Ayatollah စတဲ့အီရန်ခေါင်းဆောင်အားလုံးအနေနဲ့ဒီအပြစ်မဲ့အမေရိကန်နိုင်ငံသားတွေကိုသူတို့မိသားစုတွေစီပြန်ခွင့်ပြုတာဟာအခြေခံလူသားစံမှုပဲဖြစ်ပြီးအဲ့ဒါဟာသူတို့အတွက်လည်းအကောင်းဆုံးဖြစ်တယ်ဆိုတာကိုမြင်ရပါမယ်
။မြောက်ကိုရီးယားဆိုရကဖမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုမကြာသေးခင်ကပြန်လွတ်ပေးလိုက်တာကိုထောက်ပြပြီးအီရန်ကဖမ်းထားသူတွေပြန်လွတ်လာမယ်နေ့လည်းရောက်လာမှာပါလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။အီရန်ကောင်းဆောင်ပိုင်းဟာလူလူစုဝေးပွဲတွေမကြာခဏလုပ်ပြီးအမေရိကန်ကြာဆုံးပါစေ၊အစ္စရေးကြာဆုံးပါစေစတဲ့ကြွေးကြော်သံတွေကိုဥဆောင်အော်ဟစ်လေးရှိပါတယ်။အီရန်လူထုကဒီလိုကြွေးကြော်ဆန့်ကျင်တာသူ့အတွက်ပြဿနာမရှိပေမဲ့အီရန်ခေါင်းဆောင်ပိုင်းအနေနဲ့တော့ဒီလိုလုပ်တာကိုရပ်ပြစ်ရမယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်
။ In America people say all kinds of things we have a wide open democracy. There are people who like President
Trump. ဘယ်ကမှလူတွေကအမျိုးမျိုးပြောဆိုကြတာပါပဲ။ကျွန်တော်တို့ဒီမိုကရေစီမှာအကန့်အသတ်မရှိပါဘူး။သမ္မတ Trump ကိုကြိုက်တဲ့လူရှိတယ်၊မကြိုက်တဲ့လူရှိတယ်။အဲ့ဒါကကျွန်တော်တို့အတွက်ပြဿနာမရှိပါဘူး။အစ်စ်မြင့်ခေါင်းဆောင်ပိုင်းတွေကလူတို့စုဝေးပွဲအတူရောင်တွေလုပ်ပြီးတခြားဘာမှလုပ်တာလည်းမဟုတ်ပဲအမေရိကန်ကြာဆုံးပါစေ၊အစ္စရေးကြာဆုံးပါစေလို့အော်နေတာမျိုးကိုတော့အီရန်ခေါင်းဆောင်ပိုင်းအနေနဲ့ရပ်ပြစ်ရပါမယ်။ဒါဟာသူတို့လူတို့အတွက်မှန်ကန်တဲ့လုပ်ရမဟုတ်တာကြောင့်သူတို့ရပ်ပြစ်ရပါမယ်
။အီရန်ခေါင်းဆောင်ကြီးအယာတိုလာခါမီနီကနေသမ္မတဟက်ဆန်ရူဟာနီအထိနိုင်ငံဘဏ္ဍာငွေကိုအလွဲသုံးစားလို့ခိုးယူနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ထားပြီးအဲ့ဒီခေါင်းဆောင်တွေလျှို့ဝှက်ထားတဲ့ချမ်းသာကြွားမှုတွေကိုဖွင့်ချဖို့အမေရိကန်ကွန်ဂရက်လွှတ်တော်ကစူးစမ်းနေပါတယ်။ဒီကိစ္စဟာတိတ်ကိုအရေးကြီးပြီးအီရန်ခေါင်းဆောင်ပိုင်းကအလွဲသုံးစားလို့ခိုးယူတာတွေကိုသက်သေပြနိုင်ပြီးတော့အီရန်လူထုတည်အောင်ဖွင့်ချနိုင်တဲ့လုပ်ရမျိုးကိုသူ့အနေနဲ့ကြိုးစားမှာပဲဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ခင်ဗျာ။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုနဲ့တွေ့ဆုံမဲ့အစည်းအဝေးကိုဖျက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာခဲ့ပြီးတော့နောက်တစ်ရက်မှာပဲအဲ့ဒီထိပ်သီးဆွေးနွေးပွဲပြန်ဖြစ်ကောင်းဖြစ်နိုင်တယ်လို့သမ္မတထရန့်ကတောက်ကြနေကထပ်ပြီးတော့ပြောပါတယ်မြောက်ကိုရီးယားဘက်ကပေါ်ပေါ်နက်နက်တုတ်ပြန်ခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်နဲ့မြောက်ကိုရီးယားအကြားညှိနှိုင်းမှုတွေပြန်လုပ်နေကြတာပါပြည်ဆောင်ကတော့ VOA သတင်းတောက် Brian Patton တောင်ကိုရီးယားကပို့တဲ့သတင်းကိုမဆုမြတ်မုံကတင်ပြပါလိမ့်မယ်
အမေရိကန်ဘက်ကမြောက်ကိုရီးယားနဲ့ထိပ်သီးစီးပွဲဖြစ်တယ်လို့ကြေညာခဲ့ပြီးနောက်တစ်နေ့တောက်ကြနေမှာပဲမြောက်ကိုရီးယားနဲ့ညှိနှိုင်းမှုတွေပြန်လုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။နှစ်ဖက်လုံးကဒီဆွေးနွေးပွဲကိုလှုပ်ချနေတာမို့အရင်စီစဉ်ထားတဲ့အတိုင်းကင်ဂျွန်အွန်းနဲ့ဂျွန်လ၁၂ရက်နေ့မှာဆွေးနွေးပွဲဖြစ်ကောင်းဖြစ်နိုင်တယ်လို့သမ္မတထရမ့်ကပြောပါတယ
်။We're talking to them now. They very much want to do it. We'd like to do it. We're going to see
what Sanyani ma le phit nai ma de. Thuru ne aku hni nai ni ba bi. Thuru bak ka le tot tot le phit si chin ni ba de. Chanaru ga le swin nwe chin ma de. Ba phit ma le saung chi ya ma be lu Tamara Trump taok cha ni ga pyo cha ra phit ba de. Myaw Korea ne thait thi swin nwe bwe phyat de lu Tamara Trump data re ni ga chin nya che thauk khe de a paw. Myaw Korea ro ga twet twet sa sa tong pyan khe da ba. Myaw Korea thu nai gan cha yi win chi ye thauk pyan che the ma.American နဲ့ပြဿနာတွေကိုဘယ်အချိန်ဘယ်လိုမဆိုဖြေရှင်းဖို့သူတို့ဘက်ကတကားဖွင့်ထားတယ်လို့ဖော်ပြထားတယ်လို့တမ်ဘရာထရမ့်ရဲ့တန်တမာရေးအရာထိတွေ့ဆက်ဆံဖို့အားထုတ်မှုကိုချီးကျူးထားပါတယ်။နောက်အနာဂတ်မှာထိပ်သီးဆွေးနွေးပွဲကျင်းပနိုင်ဖို့လည်းကမ်းလှမ်းထားတဲ့အတွက်တန်တမာရေးနည်းလမ်းနဲ့ဖြစ်နိုင်သေးတယ်ဆိုတဲ့မျှော်လင့်ချက်တွေတက်စီတယ်လို့ဆိုးမျိုးတော်မှရှိတဲ့ဒေါ်ဂုတက္ကသိုလ်ကမြောက်ကိုရီးယားလေ့လာရေးဌာနပမောက္ခကင်မြုံဟျွန်းကသုံးသပ်ပါတယ်
။안정감 있게 현 상황을 보면서
다시 제네로 디디닝닝 떵쳇 똥쌌다 때 chainId 마 베 아메리카나 셀레 스위니보 먀 코리아 베가 루루라라 시니데레루 아카운트 베가 똥쌌 나이메루 저노 틴마레
김정 언네 뜻송베 아시신고 폈데루 타마라 트럼프 자다 리니가 마제냐겐가 데이터레 아디가 짜레 나이간드위고 조테 아티페 타이빈진 마시게 바부 아투타핀 먀 코리아네 아메리칸 자 세쌋 니나이베게데 타운 코리아 고라 아티마페게 바부တမရထရမ့်ရဲ့ကြေညာချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်တမရမွန်ဂျေအင်ကညာတွင်ချင်းလုံခြုံရေးဆိုင်ရာအရေးပေါ်အစည်းအဝေးခေါ်ခဲ့ပါတယ်။တမရထရမ့်နဲ့ကင်ဂျွန်အွန်းတို့ကိုလည်းဓာတ်ရိုက်အဆက်အဆံလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်။နျူကလ িয়ার ပြဿနာကိုမြောက်ကိုရီးယားဘက်ကငြိမ်းချမ်းစွာဖြေရှင်းဖို့စန္ဒခိုင်မာစေလို့ယုံကြည်တဲ့အကြောင်းနှစ်နိုင်ငံပေါင်းစည်းရေးတောင်ကိုရီးယားဝန်ကြီးချုံမြုံကျွန်းကတောက်ကြနေကပြောကြားခဲ့ပါတယ်
။ဟမ်မွန်ဂျမ်ဆော်ရောငြိမ်းချမ်းရအောင်ဟမ်ဘန်တို့ပြေ
သဘောတူထားတဲ့အတိုင်းအကောင့်ထည့်ဖို့နျူကလ িয়ার ကင်းစင်ရင်နဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့မြောက်ကိုရီးယားဘက်ကအမှန်တကယ်စန္ဒရှိနေသေးပုံရပါတယ
်။ဂျပန်နိုင်ငံကတော့တမ်ဘရာထရမ့်ဆွေးနွေးပွဲဖြတ်တာကိုထောက်ခံပြီးမြောက်ကိုရီးယားအပေါ်ကုလသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုတွေနဲ့ဖိအားဆက်ပေးဖို့ပြောကြားခဲ့ပါတယ်။အဓိကကြားတဲ့နိုင်ငံတွေအနေနဲ့ဒဏ်ခတ်မှုတွေဆက်လုပ်ဖို့လိုတယ်လို့ဂျပန်ကက်ဘိနက်ဝန်ကြီးအဖွဲ့အကြီးအကဲယိုရှိဟီဒေဆူဂါကအခုလိုပြောကြားခဲ့ပါတယ်
။北朝鮮のそうした政策を変えさせるためにはやはり日米日米間がしっかりですね。
ရောက်ကိုရီးယားဘက်ကမူဝါဒတွေပြောင်းလဲလာဖို့အတွက်ဂျပန်၊အမေရိကန်နဲ့တောင်ကိုရီးယားတို့ကဖိအားတွေဆက်ပေးဖို့လိုပါတယ်။တရုတ်နဲ့ရုရှားအပါအဝင်ကုလသမဂ္ဂရဲ့ရေးယူတန်းခတ်မှုတွေပေါ်ထောက်ခံတဲ့နိုင်ငံတွေကပိတ်ဆို့ရေးယူမှုတွေလုပ်ဖို့ရေးကြည့်ပါတယ်
။တရုတ်ကွန်မြူနစ်ပါတီသတင်းစာဖြစ်တဲ့ China Daily သတင်းစာရဲ့တောက်ချနေထုတ် Editor အပေါ်မှာတော့ကတိပြုထားကြတဲ့အတိုင်းဆွေးနွေးပွဲဖြစ်အောင်လုပ်ဖို့အမေရိကန်နဲ့မြောက်ကိုရီးယားကိုတိုက်တွန်းထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ရဲ့ဒုတိယအကြိမ်ဒီလာတွင်ဆွေးနွေးမှုနောက်ပိုင်းမှာမြောက်ကိုရီးယားဘက်ကသဘောထားပြောင်းသွားတာသတိထားမိတယ်လို့သမ္မတထရမ့်ကပြောကြားခဲ့တာပါ။မြောက်ကိုရီးယားနိုင်ငံကိုကုံသွယ်မှုအားလုံးကတရုတ်ကိုဖြတ်သွားရပါတယ်။နှစ်နိုင်ငံနယ်စပ်မှာကုံသွယ်မှုတိုးလာတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့တရုတ်ကတော့စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုတွေကိုရှော့ပေါ်ပေးခြင်းမရှိဘူးလို့ညှင်းဆန်ပါတယ်။ကုလသမဂ္ဂရဲ့တန်ခတ်အရေးယူမှုတွေကိုတရုတ်ကအပြည့်အဝလိုက်နာတယ်လို့လူသိရှင်ကြားပြောနေပေမဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်စေဖို့ပိတ်ဆို့မှုတွေကိုလျှော့ပေးနိုင်တယ်လို့လေလာသူတချို့ကလည်းသုံးသပ်ပါတယ်။မြောက်ကိုရီးယားတို့ပေးထားတဲ့ကတိအတိုင်းနျူကလ িয়ার ဆန်းသက်ရမှာအသုံးပြုတဲ့မြေအောက်လှိုင်ကူတွေ၊ဥမင်လှိုင်ကောင်းတွေကိုမြောက်ကိုရီးယားဘက်ကဖျက်ဆီးခဲ့ပါတယ်။ဒါကိုမြောက်ကိုရီးယားရဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ရုရှားကထောက်ခံပြီးဆွေးနွေးပွဲဖြစ်တဲ့အကြောင်းသမ္မတထရမ့်ရဲ့ကြေညာချက်ကိုစိတ်မကောင်းဘူးလို့သမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာ။အခုနားဆင်နေရတာက VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဒုတိယပိုင်းနားဆင်ကြရမယ့်အထဲမှာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ရမှာပါ။အပတ်စဉ်စီစဉ်နေတင်ဆက်တဲ့အခါမှာနားဆင်ရမယ့်အထဲမှာ
ရင်ချမ်းရရဖို့အတွက်ကတော့ဒီမအောင်တော်မကြောက်ပဲနဲ့အရှိတန်းကနေစူးစမ်းနေတဲ့အမျိုးသမီးတွေအများကြီးထွက်လာပြီးအခုဆိုလို့ရှိရင
်အမျိုးသမီးတက်တီရှင်တွေမြန်မာပြည်မှာတိုးများနေတယ်ဆိုတော့ဆိုပါလားခင်ဗျာ။အပြည့်စုံကတော့အမျိုးသမီးခန္ဓာမှာနားဆင်ရမှာပါ။အစိတ်တင့်တဲ့ရေတွေကိုရေမော်နဲ့ဖယ်ရှားလို့ရတဲ့နေ့ကိုသိကျင်တော့သိပ်ပန်တဲ့နေ့ပညာစီစဉ်မှာခဏလေးကြာရင်ကြားရတော့မှာပါ။အခုလောဆယ်တော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ကြပါခင်ဗျာ။ရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတဲ့အဖြစ်အပျက်ကတစ်နှစ်ပတ်လည်ကနေပါပြီ။ဒါပေမဲ့အခုချိန်ထိမြန်မာပြည်ထဲကိုသူတို့ပြန်လာဖို့အရေးကမရေမရာဖြစ်နေတော့မှာပဲ။မိုးရာသီဝင်လာပြီးဖြစ်လို့ဒုက္ခသည်စခန်းတွေကရိုဟင်ဂျာမွတ်စလင်တွေအတွက်နေရေးထိုင်ရေးနဲ့ကျန်းမာရေးကိစ္စတွေကိုနိုင်ငံတကာအကူအညီပေးတဲ့အဖွဲ့အစည်းတွေကစိုးရိမ်ပူပန်နေကြပါတယ်။ဒီလိုချိန်တွေကြားမှာပဲကုလသမဂ္ဂလူညွန်ရေးကောင်စီဖွဲ့ဝင်နိုင်ငံတွေရဲ့ကိုယ်စားလှယ်တွေဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုမကြာခင်ကတွားရောက်ခဲ့ကြပြီးလူသားချင်းစာနာမှုဆိုင်ရာဒုက္ခတွေကြုံတွေ့နေရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေတွေကိုလေ့လာခဲ့ကြပါတယ်။ဒီအကြောင်းကိုခြေခံပြီးတော့မြန်မာနိုင်ငံဟာကမ္ဘာကဝိုင်းကြည့်နေတဲ့ဒဏ်ကိုခံနေရတယ်ဆိုတဲ့ခေါင်းစဉ်နဲ့ John J. Mazzola ရဲ့ဆောင်းပါးကို Korea Times သတင်းစာမှာမေလ25ရက်နေ့ကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကတိုင်းပြည်ကိုရာစုနှစ်တစ်ဝက်လောက်အုပ်ချုပ်လာခဲ့ပြီးတဲ့နောက်ပိုင်းလွတ်လပ်မှုတွေကိုထိန်းသိမ်းတဲ့နဲ့ပြန်ဖွင့်ပေးလာခဲ့တာ2011ခုနှစ်ကစပြီးတော့ပို့ပြီးတော့ပွင့်လင်းလာခဲ့ပါတယ်။နှစ်ရှည်နေအိမ်ချင်းဆန်ဒေါန်ဆန်းစုကြည်လဲ2010ခုနှစ်မှာပြန်လွတ်လာခဲ့ပြီးရွေးကောက်ပွဲမှာလဲဒေါ်ဆုရဲ့ပါတီအနိုင်ရလို့အစိုးရဖွင့်နိုင်ခဲ့ပါပြီလွတ်မြောက်လာပြီးတဲ့နောက်ပိုင်းဒေါန်ဆန်းစုကြည်ကအမေရိကန်ရဲ့နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်ကိုလဲလာလည်ခဲ့ပါတယ်အဲ့ဒီခါတုန်းကတော့ဒီမိုကရေစီရဲ့နတ်မိမယ်တပါလို့တန်90ကျော်ပြည်သူတွေရဲ့ကက်တီရှင်တူးလို့ဝိုင်းဆက်ဆံခဲ့ကြတာပါဒါပေမဲ့လဲရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကကုကဲတဲ့လူညွေးဆိုင်ရာနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တဲ့2019ခုနှစ်ဩဂုတ်လနောက်ပိုင်းမှာတော့ဒေါန်ဆန်းစုကြည်ရဲ့နာမည်ဟာညှို့နှွမ်းလာခဲ့ပါတော့တယ်။ပြီးခဲ့တဲ့နှစ်တုန်းကဆိုကုလသမဂ္ဂထွေထွေညီလာခံမှာဒေါန်ဆန်းစုကြည်မိန်ကွန်းလာပြောဖို့စီစဉ်ထားတဲ့ကိစ္စတောင်ဖျက်ခဲ့ရပါတယ်။ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရံမုံငွေဖွဲ့ရဲ့အဆိုအရဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာတရက်ကိုအနည်းဆုံးကလေးအယောက်60နှုန်းနဲ့မွေးဖွားနေတယ်လို့ဆိုပါတယ်။ရိုဟင်ဂျာတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုရဲ့တားကောင်တွေဖြစ်တယ်ဆိုတာထင်ရှားတယ်။ဒီပြည်ပခရဲ့အရင်မြစ်ကိုမြန်မာအစိုးရကရှာဖွေရမှာဖြစ်ပြီးရိုညာတွေကိုနိုင်ငံသားဖြစ်ခွင့်ပေးရလိမ့်မယ်လို့ပြင်သစ်နိုင်ငံရဲ့ကိုယ်စားလှယ် Ann Goodwin ကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ် Nikki Haley ကလည်းရိုညာတွေဘလို့ခံစားကြရတယ်လဲဆိုတဲ့အခြေအနေတွေဖြစ်ပျက်တွေကိုအားလုံးကြားသိထားရပြီးဒါတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဆိုတဲ့အဓိပ္ပာယ်ပဲဖြစ်တယ်။အဲဒါကြောင့်အရေးယူလှုပ်ဆောင်မှုကလွဲပြီးတော့တခြားနည်းလမ်းမရှိပါဘူးလို့ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုညာတွေရခိုင်ကိုပြန်မှုအရေးတွန့်ဆုံနေကြတာကသူတို့ရဲ့ရွာပေါင်းများစွာမိရှုဖြစ်စီခံရတဲ့အဖြစ်အပျက်တွေကသူတို့ကိုပြန်ပြီးတော့ခြောက်လန့်နေကြတာကြောင့်ဖြစ်တယ်။သူတို့တွေနေရပြန်ရောက်တဲ့အခါမှာနိုင်ငံသားဖြစ်ခွင့်ရမှာလားလွတ်လွတ်လပ်လပ်လှုပ်ရှားသွားလာခွင့်ရမှာလားလူခွင့်ရေးတွေရမှာလားဆိုတဲ့မေးခွန်းတွေအတွက်လည်းအဖြေတွေရဖို့လိုနေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ကိုယ်စားလှယ်မူဆတ်ဘင်မိုမန်ကပြောထားပါတယ်လို့ John J. Mazzola ရဲ့ဆောင်းပါးမှာရေးသားထားပါတယ်။
တော်ရရှင်များရှင်မြန်မာနိုင်ငံမှာငင်းကြေးရေးအတွက်ဆွေးနွေးပွဲတွေကြန့်ကြာနေချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာအထူးကိုယ်စားလှယ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာအစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မကြာသေးခင်ကပဲတွေ့ဆုံပြီးဆွေးနွေးမှုတွေဖြစ်မြောက်ရေးတိုက်တွန်းနေပါတယ်ဒီကတော့မြန်မာနိုင်ငံမှာလက်နက်ကိုင်ပြည်ပခန့်တွေအဆုံးသက်ရေးတရုတ်နိုင်ငံသာမကဂျပန်နဲ့အမေရိကန်စတဲ့ဒီအာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ကူညီဖို့ကတိပြုထားကြတာပါမြန်မာနိုင်ငံပြည်တွင်းငင်းကြေးမှာအရှိနဲ့အနောက်ချင်းကပ်ပုံဘာရီများကွာခြားနေပါလေဘယ်သူအကူအညီကပိုးပြီးအကျိုးများနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 232 ငါးငါးငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ခုကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာလို့ရပါပြီခင်ဗျာ American Indian 3 English သင်ခန်းစာတွေကိုဒေါ်လာတန်းကစီစဉ်တင်ဆက်ပေးနေပါတယ
်တို့ရရှိများရှိအလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲဒါကြောင့်လဲ American Indian အသုံးအနှုန်းတွေမှာလူရက်ကူးမှုကိုပြတ်တာတဲ့ Indian စကားစုတွေထွက်ပေါ်လာတာဆန်းနေလို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မနေ့တည်းတင်ပြပေးမယ့် idiom အသုံးကတော့
taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ candy candy ကတော့တခြားလို့မရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။ baby baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါလေ။ဒီတော့ ਨੇ ပတ်တယ်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby.
အဖွားစီကပတ်စံချီရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby.
ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဆိုရင်ဘယ်လိုပြောမလဲ
taking candy from a baby
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်ဒေါ်လာတန်တင်ပြခဲ့တာပါအခုတစ်ခါသိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ရပါတော့မယ်ဒေါ်ခင်မျိုးတက်ကတင်ဆက်ထားပါတယ်ခင်ဗျာ
Cause it only serves to make me more determined to achieve my final goal.
မွန်လီလူရဲ့ထိုင်းချီဆိုင်ကချင်မြူပညာအစည်းအရုံးကအပီလာကစဖြစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ KIA ကချင်လက်နက်ကင်ကြားတိုက်ခိုက်မှုတွေကြောင့်စီဘေးရှောင်တွေအထူးသဖြင့်အမျိုးသမီးတွေတချီရွယ်တွေကလေးတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းဖော်ပြရမှာတချို့စီဘေးရှောင်တွေလူသားတိုင်းဖြစ်အသုံးပြုမှုခံရတဲ့အကြောင်းစသဖြင့်တို့စိုးရိမ်မကင်းဖြစ်မှုတွေကိုဖော်ပြထားပါတယ်ဒီစီဗီရှောင်တွေနဲ့မှာအများစုကအမျိုးသမီးတွေဖြစ်ကြတဲ့အတွက်ကြောင့်လေအမျိုးသမီးတွေရင်ဆိုင်နေရတဲ့ဒုက္ခတွေအကြောင်းပြချင်ပါလေ
ပฏิပက္ခဖြစ်တဲ့အတွက်ကြောင့်ပေါ့နော်အမျိုးသမီးတွေကိုထိခိုက်တဲ့ပြဿနာတွေကတော့အများရှိရပါတော့အမျိုးသမီးဆိုလို့ရှိရင်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းခံနေရတယ်စစ်ပြေးပြီဆိုလို့ရှိရင်အထူးသဖြင့်ဒီကိုဝန်ဆောင်အမျိုးသမီးတွေပေါ့တော်တော်လေးကိုဒုက္ခရောက်ရတယ်ဒီရဲ့အတိုင်းပဲကိုဝန်ဆောင်ကအရင်မှဖြစ်နေပြီဆိုတော့မွေးမဲ့အချိန်မှလည်းဒုက္ခတွေအများကြီးကြုံရတာပေါ့နော်ပြောချင်တာကဒီမွေးတဲ့အချိန်မှလည်းဒီရှိတဲ့အဝိစတွေမလုံလောက်တဲ့ကိစ္စတွေပြီးလို့ရှိရင်ထွေပြေးနေရတဲ့အချိန်တွေမှဆိုလို့ရှိရင်လည်းဒီကြောက်လန့်နေရတယ်ဒီလိုမျိုးဆိုရင်ကြောက်လန့်နေရတဲ့အချိန်တွေမှကလေးအတွက်လည်းအများကြီးဒုက္ခရောက်စေတာပေါ့နော်ပြီးလို့ရှိရင်ဒီအမျိုးသမီးတွေမှာဒီအသက်ကြီးရွယ်ဦးတွေဆိုလို့ရှိရင်လည်းတော်တော်လေးကိုဒုက္ခရောက်တယ်တော်ထဲမှာဒီမိုးကလည်းရွာပေါ့နော်မိုးအကာတွေမရှိတဲ့နေရာမှာထွက်ပြေးနေရတဲ့အချိန်မှာဒီအမျိုးသမီးတွေရဲ့အခက်အခဲတွေပေါ့နော်အမျိုးမျိုးပေါ့နော်ကြုံနေရတဲ့အချိန်တွေကတော့အများကြီးရှိတယ
်စီပေးဆောင်အမျိုးသမီးတွေပေါ့နော်ဆိုးဆိုးကလူမျိုးချင်းချင်းကြက်ကြနေကြရတဲ့ဘဝမှာတစ်ဖက်နိုင်ငံကိုပေါ့နော်လူကုန်ကူးခံရမှုအတွက်ကိုအလားအလာတွေကပို့ပြီးတော့ဆိုးစေတယ်ပေါ့နော်လူကုန်ကူးမှုနဲ့ပတ်သက်ပြီးတော့ဒီကချင်အမျိုးသမီးတွေပေါ့နော်အထူးသဖြင့်စစ်ပီးရှောင်တွေဘလို့အန္တရာယ်ရှိပါလိမ့်ရှင
်ဒုက္ခတွေစခန်းကိုရောက်နေတဲ့အမျိုးသမီးတွေကြားထဲမှာဆိုလို့ရှိရင်တချို့ကိုယ့်ရဲ့အမျိုးသားတွေကိုယ့်သားတွေဆိုလို့ရှိရင်တချို့ဆိုရင်ဆက်ခွန်တင်းနဲ့ဖမ်းပြီးတော့ပေါ့နော်ပြန်မလွတ်လာတဲ့ဟာတွေပြီးလို့ရှိရင်ဒီပေါ်တာအနေနဲ့ပါသွားတဲ့ကိစ္စတွေဆိုတော့ဒီလိုမျိုးကိုယ့်ရဲ့ခင်ပွန်းလည်းမရှိဘူးအကူရမဲ့ယောက်ျားတွေမရှိတဲ့အခြေအနေမှာဒီအမျိုးသမီးတွေကဒီတာဝန်ကိုထမ်းဆောင်ရတယ်ကလေးအငယ်ရှိတယ်တချို့ဆိုလို့ရှိရင်တက်ကြီးရွယ်ဦးပေါ့နော်ကိုပြုစုရတဲ့အခြေအနေဆိုတော့ဒီလိုမျိုးအခြေအနေမှာစားနပ်ရိက္ခာမလုံလောက်တဲ့ဒုက္ခကိုဖျက်ကျော်ရတယ်တစ်ဖက်မှာလည်းဝင်ငွေရဖို့အတွက် 조사라야비딜로미오아케케핀네레에체마베에더팻디냐로아피디띠용네니사데도카디스칸가솔로시인디유공구양사칸야데아체니보노도초소인호어웨이고양사칸야비로아도초변룰라데하이레시라보노소로디도카디마마호베네레디타차데라디가레디유공구칸야데아체니가로아쿠보비오냐라데발로소로ဒီနိုင်ငံရဲ့အခြေအနေမကောင်းဘူး။တချို့နေရာတွေကထွက်ပြေးနေရတယ်၊တောထဲမှာပုံနေရတယ်။အခြေအနေကောင်းပြီဆိုရင်ကိုယ်ရွာကိုပြန်လာတယ်။ဆိုတော့ဒီလိုမျိုးနဲ့ပဲအရင်တုန်းကဘဝမှာအထူးသဖြင့်လေယာဉ်မြေကိုအဓိကထားပြီးတော့ဝန်းစားချာကြတာပေါ့နော်။အခုကတောထဲမှာအတိအဏ်ရှာဖို့တွားမယ်ဆိုလို့ရှိရင်လည်းလုံခြုံမှုကမရှိဘူး။ရွာမှာအလုပ်လုပ်စားဖို့အတွက်ဆိုရင်အခြေအနေကမကောင်းဘူး။ဒီလိုမျိုးဟိုအခက်အခဲကိုကြောဖြတ်ဖို့ဆိုလို့ရှိရင်သူကဖက်နိုင်ငံမှာဝင်ငွေရှာဖို့အတွက်အလုပ်ရှာဖို့အတွက်ထွက်လာကြတယ်။များတော့အဖြစ်ဒီအမျိုးသမီးတွေပေါ့။အဲ့မှာပဲရောင်းစားခံရတဲ့အခြေအနေကြုံရတယ်။ဆိုတော့ဒီလိုမျိုးတက်တနာတွေကတော့ပို့ပြီးတော့ဒီအထူးသဖြင့်ဒီရွာတွေမှာပေါ့နော်။ပို့ပြီးတော့မြင်လာရတဲ့အခြေအနေရှိတယ်
။နောက်တစ်ခုကျမနောက်ဆုံးကြားရတာကတော့အပြည့်ရဖို့ညီညာစွာဆန္ဒပြတဲ့ကချင်းလှုပ်ရှားသူ၃ဦးဖမ်းခံကြရပြီးအဲ့ဒီထဲမှာအမျိုးသမီး2ဦးပါတယ်လို့လည်းသိရပါတယ်။အဲ့ဒီကြောင့်နဲ့ပတ်သက်ပြီးနည်းနည်းပြောပြပြပါလားရှင်
ကျမတို့နိုင်ငံမှာပေါ့နော်ဒီလိုမျိုးစစ်ပဋိပက္ခဖြစ်တာကတော့တော်တော်လေးကြာလာတဲ့ပုံမှာအာလူမှုရေးအရာရောနိုင်ငံရေးအရာရောဒုက္ခကိုခံစားနေရတဲ့အမျိုးသမီးတွေဖြစ်လာတယ်ဆိုတော့ဒီအမျိုးသမီးတွေကကိုယ့်ရဲ့တိုက်ပြည်ငင်းချမ်းရေးရဖို့အတွက်ကတော့တော်တော်လေးကိုတက်တက်ကြွကြွနေပေါ့နော်ဒီတီမာတော်မကြောက်ပဲနဲ့အရှိတန်းကနေစူးစမ်းနေတဲ့အမျိုးသမီးတွေအများကြီးထွက်လာပြီးအခုဆိုလို့ရှိရင်ဆိုတော့ပြီးခဲ့တဲ့ဒီဧပြီလမှာဖြစ်ခဲ့တဲ့ပြိမိနေတဲ့ပြည်သူလူထုတွေကိုကယ်ထုတ်ဖို့အတွက်ဆိုပြီးတော့ဧပြီလ30ရက်နေ့ကနေစပြီးတော့ဗောနော်လူထုဆန္ဒပေါ်တဲ့ကိစ္စတွေကိုလှုပ်ဆောင်ခဲ့တယ်။တစ်ချိန်တည်းမှာပဲဒီဖြစ်နေတဲ့အခြေအနေကိုတည်င်းထုတ်ပြန်မှုတွေဗောနော်တည်င်းစာရှင်းလင်းပွဲတွေကိုလုပ်ခဲ့တယ်။ဆိုတော့အဲ့လိုမျိုးလူထုတွေအတွက်လှုပ်ရှားဆောင်ရွက်နေတဲ့ဒီငင်းချမ်းရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့စစ်ပွဲတွေရက်ဖို့အတွက်လှုပ်ရှားဆောင်ရွက်နေတဲ့ဥဆောင်ဥရွက်ပြုနေတဲ့ဒီခေါင်းဆောင်တွေကိုအခုဆိုလို့ရှိရင်ဒီတရားစွဲဆိုထားတဲ့အခြေအနေခံရတာဗောနော်ဆိုတော့အဲ့မျိုးခေါင်းဆောင်မှုမှာစူးစမ်းပြီးတော့ပါဝင်ဆောင်ရွက်နေတဲ့မျိုးသမီးတယောက်ကတော့ဂျမနောင်ပူဖြစ်တယ်။သူဆိုလို့ရှိရင်အမျိုးသမီးနဲ့ဒါမှဒန်းတူရေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုတက်ကြွဆောင်ရွက်နေတဲ့ဒီခေါင်းဆောင်တယောက်ဖြစ်ပါတယ်။အခုသူလုပ်နေတဲ့လုပ်ငန်းတွေသူ့ရဲ့တမိုင်းချောင်းကိုကြည့်မယ်ဆိုလို့ရှိရင်လည်းဒီအမျိုးသမီးအခွင့်ရေးအတွက်ပဲသူအများကြီးအတိုက်ခံနေလှုပ်ဆောင်ခဲ့တာပေါ့နော်။အခုတန်ငင်းချမ်းရေးအတွက်စူးစမ်းနေတဲ့အချိန်မှာပဲဒီလိုမျိုးတရားစွဲဆိုခံရတဲ့အဲကိစ္စတွေပေါ်လာတာလည်းရှိတာပေါ့နော်။ဆိုတော့ဒီအမျိုးသမီးအခွင့်အရေးကိုဆောင်ရွက်ပေမဲ့လည်းဟိုချင်းချောက်မှုတွေတရားစွဲဆိုမှုတွေဆက်ပြီးတော့ရှိနေတယ်ဆိုတဲ့ဟာကိုတိတိတတ်တာမြင်ရတာပေါ့နော်
အခုလောလောဆယ်မွန်းနေလီပြောသလိုငင်းချမ်းရေးအတွက်ဆန္ဒပြတာအမျိုးသမီးအခွင့်အရေးဦးဆောင်တဲ့လူဒုက္ခတွေရေးပြတဲ့လူကလည်းဖန်ခံရတယ်ဆိုတော့ဒီအပေါ်မှာတက်ဆိုင်ရာအနာပိုင်တွေကိုပေါ့နော်ဘယ်လိုတုံ့ပြန်ပြောကြလဲခြေနေရှင
့်အထူးသဖြင့်စစ်တပ်ကိုပြောချင်တဲ့အပိုင်းတွေရှိတာပေါ့နော်ဒီစစ်ပတိပခဖြစ်တဲ့အချိန်မှာပြည်သူလူထုတွေကိုအဓိကထားပြစ်မှတ်မထားဖို့လဲအများကြီးလိုအပ်တာပေါ့နော်အဲတစ်ဖက်မှာလဲငင်းချမ်းရေးကိုဖော်ဆောင်နေတယ်ငင်းချမ်းရေးဖို့အတွက်စူးစမ်းနေတယ်ဆိုပြီးတော့အခြေအနေတစ်ခုကရှိနေတယ်ဆိုတော့ဒီလိုမျိုးငင်းချမ်းရေးကိုဖော်ဆောင်နိုင်ဖို့အတွက်တစ်ဖက်မှာလဲစူးစမ်းနေတဲ့အချိန်မှာကချင်ဒေသနဲ့ဒီမြောက်ပိုင်းရှမ်းမှာပဲပေါ့နော်အထူးသဖြင့်ဒီစစ်တပ်ကနေစစ်အင်အားတွေတုံးပြီးတော့ပေါ့နော်ဒါခြေမုံဖို့အတွက်လုပ်တယ်ဆိုတဲ့ဟာကတော့တော်တော်လေးကိုရုပ်ဆိုးပါတယ်။ဒါကြောင့်မို့ကျမတို့ရဲ့ဒီအနာဂတ်ငင်းချမ်းဖို့အတွက်ဆိုလို့ရှိရင်တော်တော်လေးကိုစိုးရင်ဆရာရှိတယ်။ငင်းချမ်းမှုမရှိဘူးဆိုလို့ရှိရင်တရားမျှတမှုဆိုတာတော့ရှိတော့မှာမဟုတ်ဘူး။အခုခံနေရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုကိုရှာဖို့အတွက်ဆိုလို့ရှိရင်ဘယ်နေရာမှမရှိတော့ဘူး။90ရာခိုင်နှုန်းကျော်နိုင်ငံမှာလည်းလူဦးရေအရပြောမယ်ဆိုလို့ရှိရင်အဲ့လောက်ရှိနေတဲ့အမျိုးသမီးထုတွေရဲ့လုံးချုံမှုမရှိဘူးပြီးလို့ရှိရင်အမျိုးသမီးတွေအတွက်ဒီစိတ်ဒုက္ခတွေပိုပြီးတော့ရှိနေတဲ့အပေါ်မှာဆိုလို့ရှိရင်ကျမတို့နိုင်ငံအနာဂတ်ပေါ့နော်တော်တော်လေးကိုစိုးရင်ဆရာရှိတယ်ပိုပြီးတော့နောက်ကျကျနေတဲ့အခြေအနေရှိတယ်ဒါကြောင့်မို့စစ်တပ်အနေနဲ့ဆိုလို့ရှိရင်ဒါတကယ်ပဲငင်းချမ်းရေးကိုလိုလိုလားလားနဲ့ဖြစ်လာဖို့အတွက်ဒီဆန္ဒကိုအဓိကထားပြီးတော့ရှိခိုင်းစေခြင်းနဲ့ပြီးလို့ရှိရင်ဒီထိုးစစ်တွေကိုရက်တန်ကရက်ဖို့အတွက်အများကြီးလိုအပ်တယ်ဆိုတဲ့ဟာပေါ့နော်တချိန်တည်းမှာလည်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရမှလည်းအများကြီးတာဝန်ရှိပါတယ်ဆိုတော့ကိုကအစိုးရဖြစ်နေတဲ့အတွက်ကြောင့်မို့အစိုးရအနေနဲ့ ဥပဒေအဲစိုးမိုးမှုဆိုတဲ့နိုင်ငံဖြစ်လာဖို့အတွက်ဒါဒေါအောင်ဆန်းစုကြည်ကလည်းအများကြီးပြောခဲ့တာရှိတယ်ဆိုတော့ဒါတွေကိုတတိချာချာဖြစ်လာဖို့အတွက်စူးစမ်းပေးစီခြင်းတယ်ပြီးလို့ရှိရင်ပြည်သူလူထုတွေလိုအပ်နေတဲ့အခြေအနေပေါ့နော်ဒါတွေကိုဖြည့်ဆည်းဖို့အတွက်လည်းအများကြီးလိုအပ်တယ်အခုတစ်ချိန်တည်းမှာလည်းဒီစစ်ပတိပခတ်လည်းအဲရှိနေသေးတဲ့အပေါ်မှာစစ်ပြေးဒုက္ခတွေတွေကလည်းပိုပြော့များလာတယ်ဆိုတော့စစ်ပြေးဒုက္ခတွေတွေလိုအပ်နေတဲ့အခြေအနေကိုလည်းဖြည့်ဆည်းဖို့လည်းလိုတယ်အခုကစစ်ပြေးဒုက္ခတွေတွေရဲ့အခြေအနေကိုဖြည့်ရှင်းပေးဖို့မဟုတ်ဘဲနဲ့အတင်းအဓမ္မနေရာချထားရေးတွေစူးစမ်းပြီးတော့လှုပ်လာတဲ့ဟာတွေလည်းရှိလာတာပေါ့နော်ဒီလိုမျိုး data ဆက်ပြီးတော့ဒီအစိုးရအနေနဲ့လုပ်မယ်ဆိုလို့ရှိရင်လည်းကျမတို့နိုင်ငံငင်းချက်ဖို့အတွက်ကတော့တော်တော်လေးကိုအလံဝေးနေတယ်ပေါ့နော်ဆိုတော့ငင်းချက်မှုမရှိတဲ့နိုင်ငံဆိုလို့ရှိရင်လည်းကမ္ဘာမှာဆိုလို့ရှိရင်လည်းဒါပို့ပြီးတော့နောက်ကျကြံခဲ့မဲ့အခြေအနေအလားလာတဲ့အများကြီးတွေ့ရပါတယ်ဆိုတော့ဒီငင်းချက်ရေးကိုဖော်ဆောင်တဲ့အချိန်မှာလည်းအားလုံးပါဝင်တဲ့ဒီငင်းချက်ရေးဖော်ဆောင်တဲ့ဟာကိုအမြန်ဆုံးပေါ့နော်စူးစမ်းပြီးတော့လုပ်ဖို့အတွက်အများကြီးလိုအပ်တယ်ပြီးလို့ရှိရင်ဒီအမျိုးသမီးထုတွေရဲ့အတန်ကိုအများကြီးနားထောင်ဖို့လိုအပ်တာပေါ့ဘာလို့ဆိုတော့ဒီအမျိုးသမီးတွေကခုနကပြောသလိုစစ်ပတိပခတ်ရဲ့တားကောင်ဆိုလို့ရှိရင်ဒီအမျိုးသမီးဖြစ်နေတယ်ဆိုတော့သူတို့တွေမှာအတွေ့အကြုံအများကြီးရှိတယ်သူတို့ရဲ့အတန်တွေသူတို့ရဲ့ပါဝင်မှုတွေကတော့ဒီငင်းချမ်းရေးစပွဲဝဲမှာအများကြီးအရေးကြီးတယ်ဆိုတဲ့ဟာပေါ့နော်ဒါကြောင့်မို့ဒီလိုမျိုးအမျိုးသမီးတွေပါဝင်ဖို့အတွက်ဒီအခွင့်အလမ်းတွေအများကြီးဖွင့်ပေးဖို့ကလည်းဒီအစိုးရမှာတာဝန်အများကြီးရှိတယ်ဆိုတာပေါ့နော
် You can bend but never break me cause it only serves to make me
အဲ့ကတော့ကချင်ပြည်နယ်ကစစ်ပွဲတွေကြောင့်ဒုက္ခရောက်နေကြတဲ့သူတွေထဲမှာ50ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တဲ့အကြောင်းနဲ့သူတို့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုသိနိုင်အောင်ကချင်အမျိုးသမီးများစီယုံကမွန်နေလီကိုဒေါ်လာတန်က VOA မှာတွေ့ဆုံမေးမြန်းထားတဲ့အမျိုးသမီးကဏ္ဍကိုသတင်းရှင်များနားဆင်ကြရတာပါခင်ဗျာအခုဒီခါတော့သိပ္ပံနဲ့နည်းပညာစီစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါတော့မယ်ဒေါက်ခင်မြတ်သက်ကတင်ဆက်ထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့အာဆနစ်အဆိပ်တွေနဲ့ညဉ့်ဉန်းနေတဲ့ရေကိုရေမှော်သုံးပြီးဖယ်ရှားတန့်စင်နိုင်တာကိုဆွီဒင်နိုင်ငံစတော့ခေါမ်တက္ကသိုလ်ကသုတေသနပညာရှင်တွေစမ်းသပ်တွေ့ရှိခဲ့တဲ့အကြောင်းကိုပြောပြပေးမှာပါဆွီဒင်နိုင်ငံမြောက်ပိုင်းဒေသမှာရေရုညဉ့်ဉန်းမှုတန်ကိုအတော်ခံစားနေရတာပါဒါကြောင့်2004ခုနှစ်ကစပြီးတစ်သားရီတာရှိခံအောင်လုပ်တဲ့အာဆနစ်ပါတဲ့ဓာတုဒရပ်ပေါင်းတွေမသုံးဆွဲဖို့အတွက်ဆွီဒင်အစိုးရကတားမြစ်ခဲ့ပါတယ်။အာဆနစ်ပါတဲ့ဒရပ်ပေါင်းတွေကိုတစ်သားတွေအတွက်သာမကဆေးဝါးထုတ်လုပ်ရေး၊စိုက်ပျိုးရေး၊ဖန်ချက်လုပ်ငန်းနဲ့တက်တူတူးဖော်ရေးအပြင်ဆီမီကွန်ဒက်တာဖြစ်တဲ့အီလက်ထရောနစ်ပစ္စည်းဆက်ရုံတွေမှာသုံးလို့ရှိပါတယ်။ဒီဆွီဒင်နိုင်ငံမြောက်ပိုင်းမှာတော့တက်တူတူးဖော်ရေးလုပ်ငန်းကြောင့်အာဆနစ်အဆိပ်သင့်မှုဟာဒေသတလွှာ၊မြေပြင်မှာရောမြေအောက်ရေအထိကိုပါတက်ရောက်မှုရှိနေတာပါ။တကယ်ဆိုအာဆနစ်ပါဝင်နှုန်းပမာဏအပြင်တိတ်ပြီးမသိတာတဲ့ trace level လောက်ရှိနေကိုဒီရေကိုတောက်မိသူအတွက် cancer ရောဂါဖြစ်ပွားနိုင်တဲ့အန္တရာယ်ရှိနေတယ်လို့ခန္ဓာကိုယ်အတွက်မူမမှန်တဲ့ထိခိုက်မှုတွေဖြစ်လာနိုင်တာပါဒါအပြင် data ရဲ့သီးနှံတွေမှာလည်းအာဆနစ်ပါဝင်နှုန်းကမြင့်တက်လာနိုင်ပါတယ် Stockholm တက္ကသိုလ်ကတဘာဝဝန်းကျင်ဂေဟစနစ်နဲ့ရုက္ခဗေဒဆိုင်ရာတွဲဘက်ပါမောက္ခ Maria Greger ဟာသူ့ရဲ့ဆွေးနွေးမြောက်ပိုင်း data သုတေသနခီးမှာOnestophia fluidans လို့ခေါ်တဲ့ရေမော်တစ်မျိုးရဲ့အစွမ်းကိုသိခဲ့ရတာဖြစ်ပြီးဒီရေမော်မျိုးနဲ့ပတ်သက်ပြီးဓာတ်ခွဲကန်းဆန့်သတ်မှုတွေလုပ်နေတာပါ
We are working with phyto remediation which means that we can use plants.
မတန်ရှင်းတဲ့ရေထဲမှာပါနေတဲ့ညဉ့်ဉန်းတဲ့ဓာတ်တွေကိုအပင်နဲ့ဖယ်ရှားပစ်နိုင်မယ့်နည်းကိုကျမတို့စမ်းသပ်နေတာပါ။ဆိုလိုတာကသဘာဝပတ်ဝန်းကျင်တန့်ရှင်းအောင်အပင်တွေကိုဘလောက်သုံးနိုင်လဲဆိုတာပါပဲ။ဒါကြောင့်ဒီရေမော်ပင်မျိုးကိုရေတန့်စင်တဲ့နေရာမှာသုံးလို့ရမရ။သူကအာဆနစ်ကိုဘလောက်ဆုပ်ယူနိုင်စွမ်းရှိတယ်။ရေကိုဘလောက်တန့်စင်စေတယ်ဆိုတာတွေကိုသိချင်တာနဲ့ဓာတ်ခွဲကန်းကိုယူလာပြီးဒီရောက်တော့စမ်းသပ်ကြည့်တာပါ။
ဒီရေမော်မျိုးဟာတနအီလောက်အတွင်းမှာပဲရေထဲကအာဆနစ်တွေအကုန်လုံးကိုဆောက်ယူနိုင်တာမို့တောက်သုံးနိုင်တဲ့အန္တရာယ်ကင်းတဲ့အဆင့်ကိုရောက်စေတာတွေ့ခဲ့ရပါတယ
် This moss is very good at accumulating arsenic for a very short time it can clean water from arsenic
ဒ
ဒီရေမော်မျိုးကအာဆင်နစ်တွေကိုကောင်းကောင်းဆုပ်ယူပါတယ်အချိန်တော်တော်လေးတွင်းမှာပဲရေထဲကအာဆင်နစ်တွေအားလုံးကိုဆုပ်ယူနိုင်တာပါဒါအပြင်ဒီရေမော်မျိုးကအေးတဲ့နေရာတွေမှာလည်းပေါက်နိုင်ပါတယ်တကယ်တော့အေးတဲ့ရာသီဥတုရှိတဲ့နေရာတွေမှာတစ်နှစ်ပတ်လုံးပေါက်နိုင်တဲ့အပင်ကတိတ်မရှိဘူးလေဒါကြောင့်အေးပိုင်းဒေသတွေမှာလည်းသူ့ကိုသုံးလို့ရပါတယ
်အေးပိုင်းအပူပိုင်းဘယ်ဒေသမှာပဲဖြစ်ဖြစ်မြေချောင်းအင်းအိမ်တွေမှာညဉ့်ညမ်းနဲ့ရေအစိတ်တင့်မှုကိုတန့်စင်ရမှာသုံးလို့ရတဲ့အထိစင်စားနေပါတယ်လို့လဲတွဲဘက်ပါမကဂရဂါကပြောပါတယ
် The one idea is to use the moss not only in direct in water but also in the wetlands
ဒီရေမော်တွေကိုကိုတန့်စင်စီခြင်းနဲ့ရေထဲမှာတင်မကဘူး wetland လို့ခေါ်တဲ့ဆူဆွတ်တဲ့စိတ်နေဒေသတွေမှာထည့်ထားပေးဖို့ပါစဉ်းစားနေပါတယ်ဒါမှဒေတာရင်း AI ချောင်းမြောင်းတွေကိုတန့်စင်စေမဲ့အပြင်သူတို့နဲ့အတူရှိနေတဲ့တခြားပင်တွေကိုပါတန့်စင်စေမှာဖြစ်ပါတယ်။ဒါကြောင့်တဘာဝဥယျာဉ်လိုနေရာတွေကိုပါတန့်စင်လာစေမယ်လို့ပြောလို့ရပါတယ
်။ One Stophia fluidens ရေမော်မျိုးတွေတာမကပဲနောက်တခြားရေမော်အမျိုးအစားတွေကိုပါဆန်းစစ်ဖို့ဆွေးနွေးနိုင်ငံကသိပ္ပံပညာရှင်တွေစူးစမ်းနေကြတာပါ
။ I think that is a possibility to find
ဒီမော်အမျိုးအစားလိုဆွမ်းဆောင်နိုင်တဲ့တခြားအမျိုးအစားတွေကပါတွေ့လာနိုင်မယ်လို့ကျွန်မထင်ပါတယ်။ဒီအမျိုးအစားကအာဆင်နစ်တွေမကပဲတခြားသတ္တုလေးတွေကပါစုပ်ယူနိုင်တာကျွန်မတို့တိတိကျကျသိရပါပြီ။ဒါကြောင့်ဒီမော်တွေကိုရေတန့်စင်ဖို့သုံးနိုင်မယ်။အလားအလာအများကြီးရှိနေပါတယ်။အခုလိုအေးအေးပိုင်းဒေတာတွေမကပဲအပူပိုင်းဒေတာတွေမှာပါအလုပ်ဖြစ်နိုင်မယ်လို့ထင်ပါတယ
်။ဆွေဒင်နိုင်ငံမြောက်ပိုင်းကတန်သတ္တုမိုင်းတွေကိုတောရောက်ခဲ့တဲ့ပမောက္ခဂရဂန်နဲ့အတူလိုက်ပါသွားသူကတော့စတောက်ဟုံးတက္ကသိုလ်ကသူ့တည်တနာလက်ထောက်အရိုဖင်စာနေပါသူ့ဓာတ်ခွဲခန်းစမ်းသပ်ချက်တွေအရဒီရေမော်ရဲ့အစွမ်းကိုတိလာရတော့မို့တိတ်ကိုအံ့ဩမိတယ်လို့ပြောပါတယ
် But we found it it's a really very fantastic plant that could be used people for remediation
ဒီရေမော်ဗီမျိုးဟာရေထဲကအာဆင်နစ်တွေကိုတန့်စင်ရမှာကောင်းကောင်းသုံးနိုင်တာတွေ့ရပါတယ်ဒီအတွက်ကျွန်တော်တို့တိတ်အံ့ဩခဲ့ရပါတယ
်ဒီလိုရေမော်အမျိုးအစားမရနိုင်တဲ့ဒေသတွေမှာရေတန့်စင်မှုအတွက်ကိုပါစဉ်းစားပြီးသူ့တည်တနာလုပ်နေကြတာဖြစ်ပါတယ
် Generally most of the plant has some extent they can accumulate different heavy metals but some plants
ပြောရရင်အပင်တော်များများဟာ heavy metals သတ္တုလေးမျိုးကွဲတွေကိုစုပ်ယူနိုင်ခြင်းရှိပါတယ်ဒါပေမဲ့တချို့ပင်တွေကသူတို့ရဲ့ရုပ်သွေးအနေအထားအရပိုးပြီးတော့စုပ်ယူနိုင်ခြင်းရှိပါတယ်ဒီရေမော်တွေကိုတော့ဆွေဒင်ကတန်သတ္တုမိုင်းတွေမှာတဘာဝအလျောက်ပေါက်နေတာတွေ့ရပါတယ်ဒီဆွေရင်မြောက်ပိုင်းဒေသမှာတန်ပါတဲ့ pyrite လို့ခေါ်တဲ့တွင်းနဲ့တည်းရှိနေပြီးအဲ့ဒီထဲမှာတန်တဲ့အာဆင်နစ်ကိုတွဲတွေ့ရပါတယ်ဒီအစိတ်တင်ဒေသမှာဒီရေမော်တွေဟာသူတို့ရှင်သန်ဖို့အတွက်အာဆင်နစ်ကိုစုပ်ယူရတဲ့အနေအထားဖြစ်ပါတယ်ဒါကြောင့်ဒီဒေသမှာသူတို့ကိုတွေ့တွေ့ချင်းသူတို့ကိုသုံးနိုင်မသုံးနိုင်စမ်းသပ်ကြည့်ဖို့စဉ်းစားခဲ့တာပါတကယ်ဆိုတော့အပင်နဲ့ရေတန့်စင်အောင်လုပ်ရမှာဒီလိုရေမော်မျိုးမရနိုင်တဲ့ဒေသတွေအတွက်သုံးနိုင်မလားဆိုတာကိုပါစမ်းသပ်ကြည့်တာပ
ါတွဲဘက်ပါမောက်ခမာရီယာဂရဂန်နဲ့သူ့ဖွဲ့သားတွေဟာphytoremediation လို့ခေါ်တဲ့အပင်တွေကိုသုံးပြီးရေတန့်စင်ဖို့အတွက်သူတေသနလုပ်နေကြတာဖြစ်ပါတယ်။အခုသူတေသနပညာရှင်တွေရဲ့တွေ့ရှိချက်ကနေရေထဲမှာပါနေတဲ့အာဆင်နစ်အစိတ်ဓာတ်တွေကိုတဘာဝဝင်းကျင်နဲ့လက်ရောညီထွေနေရာဒေသအတော်များများအတွက်ဖြည့်ဆင်းနိုင်မယ်လို့မျှော်လင့်နေကြတာပါ။သူတေသနပညာရှင်တွေအခုစမ်းသပ်နေတဲ့ One Stophia fluidens ရေမော်ပင်မျိုးစားဟာရေထဲမှာပါတဲ့အာဆင်နစ်တွေရဲ့82ရာခိုင်နှုန်းကိုတနာရီအတွင်းမှာပဲဆုပ်ယူပေးနိုင်တာဖြစ်ပါတယ်။ဒီရေမော်တွေကိုမြစ်ချောင်းတွေနဲ့အာဆင်နစ်ပါဝင်နှုတ်မြင့်နဲ့ရေစည်းရေလားရှိတဲ့နေရာတွေမှာစိုက်ပျိုးနိုင်တဲ့အနေအထားလည်းရှိနေပါတယ်။ဒါကြောင့်ရေမော်တွေကိုသူတည်တနာလုပ်နေတဲ့ everything ကကမ္ဘာတခြားနေရာတွေမှာတကယ်လို့ဒီလိုရေမော်မျိုးတွေရနိုင်မယ်ဆိုရင်အခုလိုရေတန့်စင်မှုတွေလုပ်လို့ရနိုင်တဲ့အကြောင်းပြောကြားခဲ့တာကိုတင်ပြရင်းဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်လို့
လောက်ခင်မျိုးတက်တင်ဆက်ခဲ့တာပါ VOA American တန်ရဲ့စနေနေ့မနေ့ခင်းထုတ်လွှင့်ချက်တွေကိုသတင်းရှင်များနားဆင်နေကြတာဖြစ်ပါတယ
် American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင
်သတင်းရှင်များခင်ဗျာမြောက်ကိုရီးယားနေဖန်ဆီးထားတဲ့အမေရိကန်နိုင်ငံသားတွေကိုပြီးခဲ့တဲ့သတင်းဘက်ကပြန်လွှတ်ပေးလိုက်တဲ့အတွက်အမေရိကန်နိုင်ငံသားတွေဝမ်းမြောက်ဝမ်းသာဖြစ်ခဲ့ရပါတယ်။အခုလိုအကျဉ်းသားတွေကိုပြန်လွှတ်ပေးလိုက်တာဟာဇဝါကြီးတွေအောင်မြင်မှုဖြစ်ပါတယ်လို့လွတ်လာတဲ့အကျဉ်းသားတွေကိုကိုယ်တိုင်တွားပြီးတော့ကြိုဆိုခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကပြောဆိုတဲ့အကြောင်းအင်ဗီရိုကထုတ်ပြန်ပါတယ်။သူတို့ကိုချက်ချင်းလွတ်မြောက်လာအောင်လှုံ့ဆော်ပေးနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုရမယ့်အရာတွေအများကြီးရှိပါတယ်။ ဲ့ဒီထဲမှာအခုလက်တလောဆောင်ရွက်နေတဲ့လုပ်ငန်းစဉ်လည်းအပါအဝင်ဖြစ်ပါတယ်။တမရဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ဇွန်လ12ရက်နေ့စင်ကာပူနိုင်ငံမှာတွေ့ဆုံဆွေးနွေးတဲ့အစီအစဉ်အတွက်ရေးဆွဲနေပါတယ်။ထိပ်သီးဆွေးနွေးပွဲမတိုင်ခင်အကျဉ်းသားတွေကိုပြန်လွှတ်ပေးလိုက်တဲ့အတွက်ကင်ဂိုတမရထရမ့်ကချီးကျူးခဲ့ပါတယ်။ယင်းဤချစ်ကြည်မှုကိုပြသတဲ့လုပ်ရဖြစ်တယ်လို့တမရအင်ဘီရောကပြောပါတယ်။ကင်ဟာမြောက်ကိုရီးယားနိုင်ငံကိုလက်တွေ့ကဘာကြီးတဲကိုဝန်ဆန့်လာအောင်တစုံတစ်ခုလှုပ်ဆောင်ခြင်းနေပုံရတယ်လို့တမရဒေါ်နယ်ထရမ့်ကပြောဆိုလိုက်ပြီးဘာဖြစ်မလဲဆိုတာကိုတော့ကျွန်တော်တို့မြင်တွေ့ကြရမှာပါလို့ပြောပါတယ်။တမရဒေါ်နယ်ထရမ့်ဟာကင်နဲ့ဆွေးနွေးတဲ့အခါမြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့လက်ဆက်တပ်ပြီးဆုံးသွားစေရေးတကြောပြန်ပြန်ဖြစ်မလာရေးစစ်ဆေးအတည်ပြုမှုပြုလုပ်နိုင်ရေးအစရှိတဲ့အမေရိကန်နိုင်ငံဘက်ကလိုလားချက်တွေနဲ့အရင်ကမြောက်ကိုရီးယားနိုင်ငံဘက်ကဂရီတွေပြီးခဲ့ပြီးပြန်လည်ပြက်ကွက်ခဲ့ရတဲ့ကိစ္စတွေကိုထည့်သွင်းစဉ်းစားပြီးတော့ဂရုတစိုက်တတိကြီးကြီးထားဆွေးနွေးမှဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒီဒီချိန်မှာတော့လိုချင်တဲ့ပန်းနိုင်ကိုမရောမချင်းတင်းတင်းကြပ်ကြပ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေနဲ့အပြင်းထန်ဆုံးဖိအားပေးနေမှုတွေကိုဆက်လက်ထားရှိမှဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သိမ်းရေးကိုအဆုံးသတ်စေဖို့စစ်ဆေးနိုင်ခွင့်ပြုဖို့နောက်တစ်ချိန်ပြန်ပြီးတော့ဖြစ်မလာရေးအစရှိတဲ့အမေရိကန်ဘက်ကတောင်းဆိုထားတဲ့အချက်တွေကိုကင်ဂျုံအွန်အနေနဲ့သဘောတူမယ်ဆိုရင်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားရဲ့လုံခြုံရေးကိုအာမခံချက်ပေးမှဖြစ်တယ်လို့ပိတ်ဆို့အရေးယူထားမှုကနေတက်တာခွင့်ပေးမှဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဒါပေမဲ့အခုလောက်ရဟာကွဲပြားခြားနားမှုရှိတယ်လို့ထူးထူးခြားခြားကြီးမားကျယ်ပြန့်မှုလည်းရှိတယ်လို့ဝန်ကြီးကမှတ်ချက်ပြုပါတယ်။ကျွန်တော်တို့အနေနဲ့တမိုင်းတွင်စီမဲ့ရက်လက်ကောင်းတစ်ခုရမယ်ဆိုရင်နှစ်ဦးနှစ်ဖက်စလုံးအနေနဲ့စစ်မှန်တဲ့တမိုင်းဝင်အောင်မြင်မှုရရှိဖို့ပြင်ဆင်ထားကြပါတယ်။စင်ကာပူနိုင်ငံမှာကျင်းပမဲ့ထိပ်သီးအစည်းအဝေးအောင်မြင်မှုရရှိစေဖို့အတွက်လိုအပ်တဲ့အခင်းကျင်းတွေကိုအခုချိန်ကနေလာမယ့်ကာလတွေအတွင်းကျွန်တော်တို့နိုင်ငံခြားလှုပ်ဆောင်စရာတွေအများကြီးရှိနေပါတယ်လို့ဝန်ကြီးပွန်ပေယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
ဒါကတော့အမေရိကန်အစိုးရရဲ့အမြင်အာဘော်သာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းသောတာရှင်များကိုအသိပေးပါရစေ။ VOA အမေရိကန်တန်ကနေပြီးတော့စနေနေ့မနေ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစည်းအဝေးကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 10.835 လိုင်းဒိုမီတာ19 kHz 15113လိုင်းဒိုမီတာ48 kHz 0335တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။VOA American တန်မြန်မာပိုင်းရဲ့စနေနေ့မှမနက်ခင်းစီစဉ်လေးကိုဆက်ပြီးတော့နားဆင်နေကြတာဖြစ်ပါတယ်။အခုတော့ကိုချီချော်သိန်းကသတင်းအချင်းချုပ်ကိုကြေညာပေးပါလိမ့်မယ
်။ American သမ္မတဒေါ်နယ်ထရမ့်ကအရင်ကတည်းကစီစဉ်ထားပြီးအများကမျှော်လင့်ထားခဲ့ကြတဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းနဲ့ထိပ်သီးအစည်းအဝေးဟာကနဦးစီစဉ်ထားတဲ့အတိုင်းဖြစ်နိုင်ခြေရှိနေလို့မယ်လို့တောက်ကြနေကပြောပါတယ်။ဒီထိပ်သီးအစည်းအဝေးကိုဖျက်လိုက်တဲ့အကြောင်းကြာသပတေးနေ့ကကင်ဂျွန်းစီကိုစာရေးအကြောင်းကြားလိုက်ပြီးတဲ့နောက်တည့်မှာပဲသမ္မတထရမ့်ကအခုလိုထပ်ပြောလာတာပါ။ဘာဖြစ်မဲဆိုတာကြည့်ကြတာပေါ့စနေနေ့တော့မှဖြစ်နိုင်ပါသေးတယ်လို့ဝါရှင်တန်မြို့တော်အနီးကအမေရိကန်ရေတပ်အကယ်ဒမီမှာတန်တန်းသားအသစ်တွေကိုမေးခွန်းပြောဖို့အင်ဖြူတော်ကနေမထွက်ခင်ပါပဲတမရထရမ့်ကပြောတော့ပါတယ်ကနေဒါနိုင်ငံထိုရွန်တိုမြို့ကအိန္ဒိယစားသောက်ဆန်တစ်ခုမှာလူ15ယောက်တန်းရသွားတဲ့လက်လုဖောက်ခွဲရေးပစ္စည်းနဲ့ဖောက်ခွဲသူရဲ့ဖောက်ခွဲမှုရဲ့လက်သေးအဖြစ်တန်းရရှိတဲ့အမျိုးသား2ယောက်ကိုရေတပ်ဖွဲ့ကလိုက်ရှာနေပါတယ်ကလေးငယ်တွေပါဝင်တဲ့မိသားစု2ခုပါတီပွဲလုပ်နေချိန်တွင်ဂျာတာပရီနီညာကစားသောက်ဆန်ထဲမှာဘုံဖောက်ခွဲတာပါပုံပေဘောစားတော့ဆိုင်တဲ့ကိုခေါင်းဆောင်ပါတဲ့အင်ဂျီဝတ်ထားသူနှစ်ယောက်ဝင်လာပြီးပေါက်ကွဲစီတဲ့ပစ္စည်းကိုပြစ်ချထွက်ပြေးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းမှာ2014ခုနှစ်ကပြစ်ချသွားတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်မှ MH17 ဟာရုရှားစစ်တပ်ကပေးတဲ့ဒုံးကျည်ကြောင့်ပြစ်ချသွားတာဆိုတဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့တွေ့ရှိချက်ကိုသမ္မတဗလာဒီမီယာပူတင်ကပယ်ချလိုက်ပါတယ်။စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနဝန်ကြီးဦးကျော်ဝင်းကိုသူ့ရဲ့သဘောဆန္ဒအလျောက်ယာရုကနေနှုတ်တော်ခင်ပြလိုက်တဲ့အကြောင်းသမ္မတဦးမြင့်လက်မှတ်ရေးထိုးပြီးတောက်ကြောင်လေးကထုတ်ပြန်တဲ့အမိန့်ညင်ညာချက်ထဲမှာဖော်ပြထားပါတယ်။ဝင်ကြီးဦးကျော်ဝင်းနဲ့တာဖြည့်သူတို့ကိုအခရီးလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကစစ်ဆေးနေတဲ့အကြောင်းနဲ့စစ်ဆေးမှုအစဉ်ကစားကိုမကြခင်မှာသမရနဲ့လူတော်ဥက္ကဋ္ဌစီတင်သွင်းမဲ့အကြောင်းကော်မရှင်ဥက္ကဋ္ဌကပြောထားပြီးနှစ်ရက်အတွင်းမှာပဲဝင်ကြီးဦးကျော်ဝင်းနှုတ်ထွက်တယ်ဆိုတဲ့သတင်းကိုတင်လိုက်တာပါခင်ဗျာ
။အဲ့ဒါကကိုကျော်ကျော်သိန်းသတင်းချင်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။အခုမနေ့စီစဉ်ထုတ်လို့ရမှုကမက်အင်ဂျင်နိုင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေးဗ်မက်ဂနစ်ဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့သတင်းရှင်များအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ကြောက်အောင်လဲပါ
This program has come to you from the Voice of America, Washington.